The Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2016ခုနှစ်ဇူလိုင်လ10ရက်နေ့အင်္ဂါနေ့ကပိုင်းဗီဒီယိုစီစဉ်တွေကိုမဲခင်ပြောင်းစုမျိုးတော်ဝါရှင်တန်ဒီစီကနေမြန်မာစစ်တော်ချိန်ည9နာရီစနေနေ့ထိလိုင်းတူမီတာ24နဲ့55သုံးသပ်နှစ်နဲ့50တိတူကနေတိုင်ထုံးလင်းပေးနေပါတယ်ချမ်းအီတန်ဇမဒီညတွေ့စီစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါချမ်းသင်္ကီထိုက်ပါရှင်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်နှောက်ယှက်ခဲ့တယ်လို့ယုံကြည်ရလောက်တဲ့အချက်မတွေ့ဘူးဆိုပြီးအမေရိကန်သမ္မတကပြောဆိုလိုက်ပါတယ်ဖန်ခံထားတဲ့
ဒီဘုံမြို့နယ်ကဖုံးကြီးကျောင်းနဲ့ပန်းလုံကြီးရွာတွေမှာဆစ်ဆောင်ဥယျာဉ်900ကျော်ရောက်နေတဲ့အကြောင်းနဲ့ပတ်သက်ပြီးတော့အမှန်ပါကျွန်တော်တို့ဒီမနက်ကိုတက်ပြီးလာတယ်ဒီတိုင်းကကြားရရပါတော့အဲ့ဒါတွေကပန်းလုံကြီးရွာဒီဖုံးကြီးကျောင်းနဲ့တောင်းမှာမရှိရှိမှာပေါ့ဒီဘုံမြို့နယ်စီမချအကူအညီပေးရဲ့အဖွဲ့တာဝန်ခံတယောက်ကခုလိုပြောသွားတာကိုမကြားခင်မှာပြေဆုံးနားဆင်ကြဖို့ရှိပါတယ အင်္ဂါညတိုက်လီလိုင်းစီရင်ကိုလည်းနှာချင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမတ်တငီထိုင်းနဲ့ကိုဝင်းမင်းတို့ကကြီးညာပေးပါလိမ့်မယ်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားအစိုးရဝင်ရောက်နှောက်ယှက်ခဲ့တယ်လို့ယုံကြည်ရလောက်တဲ့အချက်တစ်ခုမှမတွေ့ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပူရဲပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ရုရှားသမ္မတပူတင်ကဒီကိစ္စကိုသူနဲ့တွေ့ဆုံဆွေးနွေးစဉ်မှာအခိုင်အမာညှင်းဆိုတယ်လို့လည်းအမေရိကန်သမ္မတကပြောပါတယ်။ရုရှားနိုင်ငံအနေနဲ့အမေရိကန်ရွေးကောက်ပွဲလုပ်ငန်းစဉ်တွေအပေါ်ဘယ်တော့မှဂျာဝင်ဆွတ်ဖက်နှောက်ယှက်ခဲ့ခြင်းမရှိကြလို့လို့ဖို့လည်းအစီအစဉ်မရှိဘူးဆိုတာကိုသမ္မတထရန့်နဲ့ဆွေးနွေးစဉ်မှာပြောခဲ့တယ်လို့ရုရှားသမ္မတပူတင်ကလည်းပူရဲသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဖင်လန်နိုင်ငံဟယ်ဆင်ကီမြို့တော်မှာသမ္မတနှစ်ယောက်ဆွေးနွေးမှုအတွင်းရွေးကောက်ပွဲမှာရုရှားအစိုးရဝင်ရောက်နှောက်ယှက်ခဲ့သလားဆိုတဲ့ကိစ္စကိုအတော်လေးဆွေးနွေးဖြစ်တယ်လို့လည်းသတင်းထောက်တွေကိုအမေရိကန်သမ္မတကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ရောအမေရိကန်နဲ့ရုရှားအစိုးရကြားတိတိတသားသဘောထားကွဲနေတဲ့တခြားကိစ္စတွေနဲ့ပတ်သက်လို့ပါရုရှားသမ္မတကိုသူဓာတ်ရိုက်ဝေဖန်ပြောခဲ့ခြင်းမရှိဘူးလို့လည်းအမေရိကန်သမ္မတထရန့်ကပြောပါတယ်။2016ခုနှစ်ရွေးကောက်ပွဲတုန်းကရုရှားအစိုးရကဝင်ရောက်နှောက်ယှက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးဌာနကြီးအားလုံးကကောက်ချက်ချထားကြတာဖြစ်တဲ့အပြင်တရားရေးဌာနရဲ့တာဝန်ပေးချက်နဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာဦးဆောင်ပြီးရုရှားသမ္မတထရန့်ရွေးကောက်ပွဲစီရင်ရေးတာဝန်ရှိသူတွေအပေါ်အာရုံစိုက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေတာဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့သတင်းချက်လက်အပိတ်ယူလုပ်ခဲ့တာမျိုးမရှိဘူးလို့ရုရှားသမ္မတဗလာဒီမာပူတင်ကညင်းဆိုလိုက်ပြီး2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားကဝေမွေခဲ့တယ်ဆိုတာဟာလည်းလုံးဝအတိတ်ပဲမရှိဘူးလို့ပြောလိုက်ပါတယ်။Fox News ရဲ့အစီအစဉ်တင်ဆက်သူ Chris Wallace နဲ့အချိန်နဲ့တွေ့ဆုံမေးမြန်းခန်းထဲမှာရုရှားသမ္မတပူတင်ကအခုလိုပြောလိုက်တာပါ။ American ပြည်ထောင်စုရဲ့ပြည်ထောင်ရေးကိုဝေရောက်ဆက်ဖတ်မှုဆိုတာမှာရုရှားပိုင်နယ်အတွင်းကတစုံတူးက American ပြည်ထောင်စုနဲ့နောက်သန်းပေါင်းများစွာသော American ပြည်သူတွေရဲ့ရွေးချယ်မှုတွေအပေါ်မှာဝေရောက်ဆက်ဖတ်နိုင်တယ်လို့တကယ်ပဲယုံကြည်သလားဆိုပြီးရုရှားသမ္မတကပြန်မေးခွန်းထုတ်ခဲ့ပါတယ်။ American နဲ့ရုရှားခေါင်းဆောင်တို့ဖင်လန်နိုင်ငံမှာထိပ်သီးဆွေးနွေးပွဲပြီးတွေ့ဆုံမေးမြန်းခဲ့တာကတော့မင်းညကထုတ်လွှင့်ခဲ့တာပါရုရှားရာရှိဆန်နူကိုအမေရိကန်အထူးစုံစမ်းမှုရောဘတ်မူလာကတရားစွဲခဲ့တဲ့ကိစ္စပေါ်မေးမြန်းမှုမှာတော့ရုရှားသမ္မတပူတင်ကဖြေဆိုဖို့ညှင်းဆန်ခဲ့ပါတယ်တွေ့ဆုံမေးမြန်းသည့်ဝေါ်လစ်ကဒီတရားစွဲခံရတဲ့ရုရှားစစ်တပ်ထောက်လှမ်းအေဂျင်စီရာရှိဆန်နူရဲ့နာမည်တွေနဲ့တရားစွဲဆိုချက်မိထုကိုရုရှားသမ္မတပူတင်ကိုပေးရတာကိုလည်းသူကလက်မခံခဲ့သလိုဒီကိစ္စပေါ်မှတ်ချက်ပေးခြင်းလည်းမရှိခဲ့ပါဘူ
းအမေရိကန်အမျိုးသားရိုင်ဖယ်အသင်းနဲ့ထဲထဲဝင်ဝင်ပတ်သက်မှုရှိအောင်ချင်းကပ်ခဲ့တဲ့တနက်ကိုင်းဆောင်ခွင့်အရေးလှုပ်ရှားသူအဖြစ်ပြောဆိုထားသူရုရှားနိုင်ငံသားတဦးကိုအမေရိကန်ပြည်ထောင်စုအတွင်းရုရှားအစိုးရရဲ့ဩဇာစိတ်ဝင်နိုင်ရေးလုပ်ငန်းစဉ်အဖြစ်နဲ့နိုင်ငံရေးအဖွဲ့အစည်းတွေတဲထိုးဖောက်ဝင်ရောက်ဖို့လျှို့ဝှက်ကြံစီမှုနဲ့မနစ်တင်းနှင်းလာနေကဆွဲချက်တင်ပါတယ် Twitter လူမှုကွန်ရက်မှာဖော်ပြထားချက်အရတော့သူမဟာလက်နက်ကိုင်းဆောင်ခွင့်အဖွဲ့ရဲ့တီထောင်သူနဲ့ဗဟုအဖွဲ့ဝင်ဖြစ်ပါတယ်လို့ပြောဆိုထားပြီးရုရှားအစိုးရထိတ်တန့်တာဝန်ရှိသူတဦးရဲ့လက်ထောက်အဖြစ်ဆောင်ရွက်ခဲ့တဲ့အသက်29နှစ်အရွယ် မာရီဘူတီနာကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကဝါရှင်တန်မှာဖမ်းဆီးခဲ့တာပါရှင်းနေချုပ်ကိုအတိပေးအကြောင်းကြားခြင်းမရှိဘဲအမေရိကန်ပြည်ထောင်စုအတွင်းကိုရုရှားအစိုးရအေဂျင့်တဦးအဖြစ်လျှို့ဝှက်ဆောင်ရွက်မှုဆွဲချက်တင်မှုအတွက်ဘူတီနာကိုမနစ်တနင်္လာနေ့နေ့ကင်းကဖက်ဒရယ်တရားရုံးမှာရုံးထုတ်ခဲ့ပါတယ် FBI ရဲ့ထွက်ဆိုချက်ထဲမှာတော့ဘူတီနာကိုလျှို့ဝှက်ရုရှားအေဂျင့်အဖြစ်ဖော်ပြထားပြီးသူမဟာ2016ခုနှစ်ဩဂုတ်လမှာကျောင်းသားဗီဇာနဲ့အမေရိကန်ကိုလာရောက်ခဲ့ပြီးဝါရှင်တန်မှာနေထိုင်နေသူဒီမတိုင်ခင်ကလည်းအမေရိကန်ပြည်ထောင်စုကိုအကြင်ကြင်လာရောက်ခဲ့သူအဖြစ်ဖော်ပြထားပါတယ်ရှင
်။ဥရောပသမဂ္ဂကလည်းဗြိတိန်နှုတ်ထွက်ရေးဆန္ဒခိုင်ပွဲတော်ကစီယုံရေးအဖွဲ့ကိုစီယုံရေးအသုံးစီတပတ်ချက်ချိုးဖောက်မှုနဲ့ဗြိတိန်ရွေးကောက်ပွဲကော်မရှင်ကဒဏ်ကျေးငွေချမှတ်ခဲ့ပြီးဒီကိစ္စကိုရဲတပ်ဖွဲ့ထံလွှဲပြောင်းလိုက်ပါတယ်။ဥရောပသမဂ္ဂတဲကနေဖြစ်တဲ့နှုတ်ထွက်ရေးအနံ့ရခဲ့တဲ့2016ခုနှစ်လူမှုဆန္ဒခိုင်ပွဲမှာခွဲထည့်ရေးစီယုံခဲ့တဲ့ Vote Leave စီယုံရေးအဖွဲ့အနေနဲ့အသုံးစရိတ်သတ်မှတ်ချက်ဒေါ်လာ 9.3 သန်းထက်ဒေါ်လာ 6 သိန်းကျော်လွန်သုံးစွဲခဲ့တယ်လို့ဒီနေ့ပဲရွေးကောက်ပွဲကော်မရှင်ကဆွဆွဲလိုက်တာပါစီယုံရေးအသုံးစရိတ်ဥပဒေတွေကိုရှောင်ရှားနိုင်ရေးအတွက် Vote Leave စီယုံရေးလှုပ်ရှားအဖွဲ့အနေနဲ့ခွဲထည့်ရေးလူလာတဲ့ Believe စီယုံလှုပ်ရှားရေးအဖွဲ့ငယ်နဲ့အတူဆောင်ရွက်ခဲ့တယ်လို့လည်းဒီကော်မရှင်ကပြောထားပါတယ်တကယ်တော့ဒီ Vote Leave နဲ့ Believe အဖွဲ့တို့ဒီပူးတွဲဆောင်ရွက်ခဲ့မှုကိုမကြေညာပဲပူးပေါင်းကြံစည်ဆောင်ရွက်ခဲ့ကြတဲ့ခိုင်မာတဲ့အထောက်အထားတွေရှိထားတယ်လို့လည်းရွေးကောက်ပွဲကော်မရှင်ရဲ့နိုင်ငံရေးအသုံးစရိတ်နဲ့စီမင်းစည်းကမ်းဆိုင်ရာညွှန်ကြားမှု Bob Bosner ကဆိုပါတယ်။ဒါကြောင့် Vote Leave အဖွဲ့ကိုဒေါ်လာ 8,000 တန်ကြီးချမှတ်လိုက်ပြီးစီယုံရေးအသုံးစရိတ်ကိုလိန်ညာကြေညာခဲ့မှုတွေရဲတပ်ဖွဲ့ထံလွှဲပြောင်းပေးထားတယ်လို့လည်း Bosner ကဆက်ပြောပါတယ်။ဒါပေမဲ့ Vote Leave စီယုံရေးအဖွဲ့ပြောခွင့်ရကတော့ရွေးကောက်ပွဲကော်မရှင်ရဲ့အစိုးရခန်းစားကမှားယွင်းဆွဆွဲချက်တွေပါနေပြီးကော်မရှင်ကနိုင်ငံရေးရည်ရွယ်ချက်နဲ့တသက်လုတ်ခဲ့တာဖြစ်တယ်လို့ပြန်ဆွဆွဲခဲ့ပါတယ်ခင်ဗျာ
VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်ညပိုင်းသတင်းလေးကိုနားဆင်နေရတာဖြစ်ပါတယ်။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့စွဲချက်တင်ခံထားတဲ့ Writers သတင်းတောက်ကိုဝါလုံးကဒီကနေ့အင်ကာနစ်ဒုတိယမြောက်နေ့အဖြစ်တရားရုံးမှာထွက်ဆိုလာမှာတော့သူတို့ကိုဖမ်းဆီးခဲ့စဉ်ကခေါင်းဆုဆွတ်ခဲ့တဲ့အကြောင်းနဲ့အိတ်မရအောင်လဲလုတ်ခဲ့တယ်လို့ပြောဆိုခဲ့ပါတယ်။ရိုဟင်ဂျာမွတ်စလင်အမျိုးသား10ဦးတပ်ဖြတ်ခံရမှုကိုစုံစမ်းဖော်ထုတ်ဖို့ကြိုးစားနေကြချိန်မှာ Writers သတင်းထောက်နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဖမ်းဆီးခံခဲ့ရတာဖြစ်ပြီးဒီလ9ရက်နေ့မှာထောင်ဒဏ်14နှစ်အထိပြစ်ဒဏ်ချခံရနိုင်တဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့စွဲချက်တင်ခံရတာဖြစ်ပါတယ်။သူတို့ကိုဖမ်းဆီးစင်မှာရဲတွေကခေါင်းစွန့်ဆွတ်ပြီးတနီယာကိုခေါ်သွားခဲ့တဲ့အကြောင်းနောက်ပိုင်းမှာမှတန်တရားရှိသူတွေကိုနှင်းပန်းစစ်ဆေးတဲ့နေရာဆိုတာကိုသဘောပေါက်ခဲ့တယ်လို့လဲကိုဝါလုံးကပြောပါတယ်။နှစ်နာရီတစ်ခါစစ်မေးခဲ့ချပြီး၃ရက်ဆက်တိုက်အိတ်ခွင့်မရခဲ့ဘူးလို့လဲသူကပြောပါတယ်။အစုလိုက်တပ်ဖြတ်မှုအကြောင်းသတင်းမရေးဖို့ရဲတွေကသူတို့ကိုစီရင်ခဲ့တဲ့အကြောင်းဗုဒ္ဓဘာသာဝင်ဖြစ်တဲ့သူတို့အနေနဲ့မွတ်စလင်တွေသိတဲ့တဲ့ရင်ကိုဘာကြောင့်ရေးရတယ်လဲဆိုတာကိုလည်းစစ်ဆေးသူတွေကမေးမြန်းခဲ့တယ်လို့ကိုဝါလုံးကပြောပါတယ်။ Writers သတင်းထောက်နှစ်ဦးတို့ဖမ်းဆီးထိမ့်သိမ်းခံထားရတာအခုဆိုရင်9လရှိခဲ့ပြီလဲဖြစ်ပါတယ်ရှင
်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်မြို့နယ်အတွင်းဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်စပ်ခြံစည်းရိုးကိုချော့တက်သူနှစ်ဦးကိုတနက်နဲ့တတိပေးပြစ်ခတ်ခဲ့ရတယ်လို့မြန်မာအစိုးရကသတင်းထုတ်ပြန်လိုက်ပါတယ်။မနေ့ညနေပိုင်းမှာအသက်55နှစ်အရွယ်ဒီလူခေါ်ဒီမာမတ်နဲ့အသက်35နှစ်အရွယ်မမတ်ဖာရူမခေါ်မမတ်ဖာရူတို့ဟာနေဆက်ချန်စီကိုကြော်တက်ခဲ့ရမှာမြမလုံချိုကြီးတပ်ဖွဲ့တွေကသတိပေးခဲ့တယ်ဒါပေမဲ့သူတို့ကဆက်ပြီးကြော်တက်ခဲ့တာကြောင့်လုံချိုကြီးက6လှန့်ပြတ်ခတ်ခဲ့ရမှာဒီလူရဲ့ကြောဘက်ကနေကြီးထိခဲ့ပြီးမောင်းတော်စေယုံကိုပို့ဆောင်ခဲ့ရကမမတ်ဖာရူကိုတော့ပြင်ဖြူရဲစခန်းမှာစစ်ဆေးနေတယ်လို့မြမဆွေရကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ဥရောပသမဂ္ဂနဲ့ဂျပန်နိုင်ငံတို့ကြားလုံးဆောင်ကုန်သွယ်ရေးသဘောတူညီချက်ကိုဒီကနေ့အင်ကာနစ်တိုကျိုမြို့တော်မှာလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီသဘောတူညီချက်အသည့်အရာဥရောပသမဂ္ဂ EU ကိုတင်သွင်းတဲ့ကားကအစလျှက်စစ်ပစ္စည်းအစုံဂျပန်ကုန်ပစ္စည်းတွေအပေါ်ကောက်ယူနေတဲ့အခွင့်ရ99ရာခိုင်နှုန်းကိုဖယ်ရှားပေးမှာဖြစ်တယ်လို့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကနေဂျပန်ကိုတင်ပို့တဲ့ cheese, wine နဲ့ဝတ်သားတို့အပါအဝင်စိုက်ပျိုးမွေးမြူရေးထုတ်ကုန်တွေအပေါ်မှာလည်းအလားတူဆောင်ရွက်သွားမှာဖြစ်ပါတယ်ရှင်
။ဟောင်ကောင်အနေနဲ့တရုတ်နိုင်ငံကနေလွတ်လပ်ရေးခေါ်ထွက်ဖို့စီရင်နေတဲ့ပါတီကိုဟောင်ကောင်အာဏာပိုင်တွေကတရားမဝင်ကြောင်းမလုံစဘူးပထမဆုံးအချိန်လေးနဲ့ကြေညာလိုက်ပါတယ်။ဟောင်ကောင်လုံခြုံရေးဝန်ကြီးချွန်လီကဒီမိန့်ကိုဟောင်ကောင်မျိုးသားပါတီထူထောင်သူအန်တီချန်စီပို့ရအပြည့်ပြီလို့ဒီနေ့ကြေညာလိုက်ပါတယ်။ဝန်ကြီးလေးကဆက်ပြီးဒီပါတီအနေနဲ့ဘာကြောင့်တရားမဝင်ကြေညာမခံသင့်ကြောင်းတုံ့ပြန်ဖြစ်ရှင်းဖို့ကိုတော့21ရက်အချိန်ပေးထားတယ်လို့ဆိုပါတယ်ခင်ဗျာ
။မတ်တင်ကြီးထိုင်တဲ့ကိုဝင်းမင်းတို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ဒီရှမ်းပြည်တိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့ဒုက္ခသည်တွေအခြေအနေကိုတင်ဆက်ပေးကြပါမယ်။နံပါတူမြို့နယ်အတွင်းအစိုးရနဲ့ NCA ပြစ်ခတ်ရဲစဲရေးလက်မှတ်ရေးထူထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSSA တပ်ဖွဲ့နဲ့အစိုးရနဲ့အပြစ်ရမထားတဲ့တအောင်ပလောင် TNLA တပ်ဖွဲ့တို့ကြားမနေ့ကစပြီးတော့တိုက်ပွဲတွေဖြစ်ခဲ့ရတာနေပြီးတော့ထောင်ထဲချီရဲ့ဒုက္ခသည်တွေထွက်ပြေးနေရသလိုမကြသေးခင်ကစလို့ဒေသအတွင်းမှာလက်နက်ကင်တပ်ဖွဲ့တွေကြားစီးရဲတင်းမာမှုတွေလည်းကြီးထွားလာနေအကြောင်းဒေသခံတွေကပြောပါတယ်။ပြည်စုံကတော့ထိုင်းချီဆိုင်အဖွဲ့မြမသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းနံမရူမြို့နယ်ဘက်မှာတန်းပလောင် TNLA ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA တို့ဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ဒေသခံတထောင်ကျော်ဟာစစ်ဘေးလွတ်ရာမန်ဆန်ကြီးရွာနဲ့ဒီဘောမြို့နယ်တွေကိုထွက်ပြေးသိမ်းရှောင်ခဲ့ကြတာပါ။အခုကတီပေါ်မြို့နယ်မိုးသေးကျေးရွာဖုန်ကြီးကျောင်းနဲ့ပန်လုံကျေးရွာမှာစစ်ကြောဥယျ900ကျော်ရောက်ရှိနေတယ်လို့တီပေါ်မြို့နယ်စည်းမချားအကူအညီပေးရေးဖွဲ့တာဝန်ခံကိုမျိုးကပြောပါတယ်
။အဲဒီမှာကကျွန်တော်တို့ဒီမနက်ကိုတက်ပြေးလာတယ်ဒီတိုင်းကကြာရပါတယ်နော်အဲ့ဒါကပန်လုံကျေးရွာဒီဖုန်ကြီးကျောင်းနဲ့တောင်းမှာမရှိရှိနေပါဘူး။မိုးသေးကျေးရွာမှာတော့400လောက်ရမယ်လို့ဒီလိုပါဆိုရင်ပန်လုံရောဒီ900ကျော်ဒီတော့ဒီဘောမျိုးပေါ်အနေရှင်နေမှာဒီခဏခဏဆိုင်ရနေလို့အဲ့ဒါကြာတော့လဲရဲ့ပြန်မှန်းပြေးနေတာလေ
အလားတူနံမသူမြို့နယ်မန်ဆန်ကျေးရွာဘက်မှာလည်းစစ်ချောင်းဥယျ600ခန့်ရောက်ရှိနေတယ်လို့မန်ဆန်ကျေးရွာကူညီပေးရေးဖွဲ့ဝင်စိုင်းလိန်ခန်းကပြောပါတယ
်ခမန့်ချေက600ကျော်ပါခင်ဗျဒီနေ့တော့လောလောဆယ်ရွာကပဲတောင်းဝင်နေတယ်ဒီနေ့အလူရှင်လည်းအခုတချို့နည်းနည်းပါးပါးရောက်လာတယ်အနိုင်တပိုင်းအလူရှင်လေးတွေရောက်လာတယ်ခင်ဗျ
ဒီစစ်ဘေးရှောင်ရွာသားတွေဟာမနေ့တုန်းကတန်းပလောင် TNLA ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA တို့ကနေနံပါတ်မြို့နယ်မိုင်းမှုကျေးရွာအုပ်စုမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ကောင်းဟုံရွာ၊လွယ်မိတ်ရွာ၊မိုင်းမှုရွာကရွာသားတွေစစ်ဘေးသိမ်းရှောင်နေကြရတာပါ။ဒီကနေ့မှာတိုက်ပွဲဖြစ်ပွားမှုမရှိပေမဲ့နှစ်ဖက်သက်တွေအသည့်အနေသားရှိနေတယ်လို့စိုင်းလိန်ခန်းကဆက်ပြောပါရတယ်
။ဟိုနှစ်ဖက်သက်ကမတိုက်ပဲနဲ့တူပဲဟိုရင်ဆိုင်ထားတဲ့အခြေအနေပါပဲခင်ဗျ။ဒါကြောင့်တို့ကလည်းမပြောင်းသေးဘူးခင်ဗျ
။ TNLA အနေနဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေတယ်လို့မြမတပ်မတော်နဲ့လည်းတိုက်ပွဲဖြစ်ပွားနေပါတယ်။ပြီးခဲ့တဲ့ဇူလိုင်လ17ရက်နေ့တုန်းကနန်းကားမြို့နယ်မိုင်းဝီကြီးရွာအုပ်စုအဲလောရွာနီးရွှေကက်ပိုက်လိုင်းကားလမ်းပေါ်မှာဒေသတွင်းသွားလာလှုပ်ရှားနေတဲ့တန်းပလောင်တပ်ဖွဲ့နဲ့မြမတပ်ဖွဲ့တို့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့လို့ TNLA ဘက်ကဒုနာပြုတ်စစ်သမီးတွေလည်းတိုက်ဆုံမှုဖြစ်ပွားခဲ့တာပါ။ဒီအချိန်လေးကတော့တန်းမျိုးရပါတီဘုံလူမှုဆောင်ကော်မတီဝင်တာလှဖေးကအခုလိုပြောပါရယ
်ကျွန်တော်တို့ရတဲ့ information ကသူတို့ဟိုစောင့်ကြတဲ့ရေဘော်တယောက်ကတော့ဇနတ်တန်ရာနဲ့ကြာဆုံးသွားတာပေါ့နော်ဖြစ်မီစိတ်မှုတယောက်ကဖြစ်တော့မှာဇနတ်တန်ရာရတယ်နောက်တယောက်တော့ကောင်းထိတယ်ပေါ့နော်တန်းနဲ့၄ယောက်ကတော့ဓာတန်ရာတွေအညူအမဲတန်ရာတွေတို့ကြိတ်ပြီးတော့ဖူးယောင်ထားတဲ့တန်ရာတွေနဲ့ပြေဆုံးနေတာတွေ့တယ်အားလုံးဟာတိုက်ပွဲမှာစိတ်တိုက်ရင်ဆိုင်တွေ့ဆုံပြီးတော့မှဇနတ်ထိမှပြေဆုံးတာမဟုတ်ပဲနဲ့စစ်မေတွေကိုစိတ်မှုတွေကိုအရှင်းလက်ရဖမ်းမိတယ်စစ်တုံးပန်းဖြစ်ပြီးမှဒါကင်းပန်းနှိမ့်ဆက်ပြီးတော့မှတတ်ဖြတ်တယ်လို့ကျွန်တော်တို့ကတော့အဲ့ဒီလိုသတင်းရပါတယ်ဟုတ်ကဲ့
တိုက်ပွဲတွင်သနတ်3လက်နဲ့တန်ရာရရှိသူစစ်မေတွေအလုံး6ဦးကိုမြမတပ်မတော်ကဖမ်းဆီးရမိခဲ့ပြီးဇူလိုင်လ14ရက်နေ့မှာအလောင်းကုန်နှလောင်းကိုတွေ့ရှိပြီးဒေသခံတွေကလည်းတကြိုပြီးခဲ့တယ်လို့ TNLA ဖွဲ့ကလည်းသတင်းထုတ်ပြန်ထားပါတယ်။နန့်ခမ်းမြို့နယ်တွင်တိုက်ပွဲဖြစ်ပွားမှုအခြေအနေကိုတော့တပ်မတော်ဘက်ကသတင်းထုတ်ပြန်တာမျိုးမသိရသေးသလိုတန်းပလောင် TNLA ဘက်ကိုဆက်သွယ်လို့လည်းမရရှိခဲ့ပါဘူးခင်ဗျာ။
နိုင်ငံဝင်သတင်းပေးပို့ထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့မကြသေးခင်ကပဲနေပြီးတော့မှကျင်းပပြီးစီးသွားတဲ့21ရာစုပင်လုံးငင်းချင်းညီလာခံတွင်မှဆွေးနွေးကြရတွင်ရှီလာလာတွေကိုညီလာခံမှာကိုယ်တိုင်ပါဝင်တက်ရောက်ခဲ့ကြသူကိုစလေတချို့ကိုဖိတ်ခေါ်ပြီးတော့ View မြန်မာဝိုင်းအယ်ဒီတာဒေါခင်ဆိုးဝင်းနဲ့တုံးသက်ဆွေးနွေးထားတာတွေကိုတင်ဆက်ပေးကြပါတယ်။ပထမပိုင်းမှာတော့ဒီငင်းချင်းရှီလာလာကြားမှတန်းတူညီမျှမှုညီမျှရေးနောက်ပြီးလုံခြုံရေးစတဲ့ညီလာခံမှာဆွေးနွေးကြရတဲ့ပတ်သက်ပြီးတော့ UPDJC ပြည်အောင်စုငင်းချင်းရေးဆွေးနွေးမှုပူးတွဲကော်မတီတယောက်ထဒေါက်တာ Slide Lian Mong Sa Khong အစိုးရအဖွဲ့ကိုယ်စားလှယ်ဦးလာမောင်ရွှေနဲ့ငင်းချင်းလုပ်ငန်းစဉ်မှာနှင်းပညာအထောက်အကူအဖြစ်အားဖြည့်ကူညီနေတဲ့သူဒေါ်တင်းသိန်းအောင်တို့နဲ့ဆွေးနွေးမှုတွေကိုတင်ပြခဲ့ပြီးဖြစ်ပါတယ်။အခုဒုတိယပိုင်းမှာတော့ငင်းချင်းလုပ်ငန်းစဉ်မှာစိန်ခေါ်အကဲဆန်းချက်တွေနဲ့ပတ်သက်လို့ဆက်လက်ပြီးတော့ထုတ်လွှင့်ပေးကြပါတယ်။ငင်းချင်းလုပ်ငန်းစဉ်မှာ NLD ပါတီဦးဆောင်တဲ့အယက်သားအစိုးရနဲ့အရင်အစိုးရလက်ထက်မှာခြားနားချက်တွေအခက်အခဲတွေကိုတော့ဦးလာမောင်ရွှေကအခုလိုစပြီးတော့ဆွေးနွေးထားပါတယ်။
ကျွန်တော်အမြင်နဲ့တော့အရင်ဟိုတမောဥသိန်းစဉ်အစိုးရနဲ့ဒီပဲအစိုးရမှာတော့ဒီ legitimacy ကတော့ဒီမြန်မာ့ဘက်ဖွဲ့ချုပ်အစိုးရမှာတော့ဒါသူကအပြည့်သူကဒါရှိတယ်လို့တော့ကျွန်တော်ပြောရမယ်။ဒါပေမဲ့ကျွန်တော်တို့ဒီအလုပ်သဘောဆွေးနွေးပွဲတွေကတော့ဒီပဲကျွန်တော်တို့အစိုးရတင်မှာဒီတရားဝင်ဆွေးနွေးပွဲပုံများတာပေါ့နော်။အလုပ်သဘောဆွေးနွေးပွဲကတော့အရင်တော့မများဘူး။ဒါနဲ့အခုတော့ဒါတွေကိုပြန်ပြီးတော့ဟိုဆက်ပြီးတော့ဗောနော်ဒီ process မှာပို့ပြီးယုံကြည်မှုရှိပြီးပုံမြင်များရဖို့တော့လုပ်နေပါတယ်အဲကျွန်တော်အနေနဲ့တော့လာမယ့်ဒီအောက်ဂိုလာဆိုရင်ဟိုနောက်ဆက်တက်ကညဖြစ်ခေါ်တာ9နှစ်ပြည့်ပြီဗောနော်9နှစ်ပြည့်တော့ကျွန်တော်အနေနဲ့တော့9နှစ်နီးပါးလုံးဒီ process ထဲမှာရှိခဲ့တဲ့အတွက်အားသာချက်အားနည်းချက်တွေကိုလည်းကျွန်တော်အများရန်ဒါဟိုစဉ်းစားကြည့်ရဗောနော်ကျွန်တော်တို့ရဲ့ peace commission ဥက္ကဋ္ဌကိုလည်းကျွန်တော်တို့အနေနဲ့တော့ဒီဟာတွေဆွေးနွေးပြီးတော့ကျွန်တော်တို့ဘက်ကတော့ဒီအကြံပြုတာတွေလည်းရှိတယ်အဲ့တော့အခုတော့ process ကတော့နည်းနည်းပို့ပြီးတော့ကျွန်တော်တို့မြန်လာပါလိမ့်မယ်မြန်လာပြီးတော့လက်မှတ်မထိုးရသေးတဲ့သူတွေနဲ့လည်းဒီအခုချက်ပိုင်းအားစပြီးတော့ဒီတွေ့ဆုံမှုတွေကျွန်တော်တို့စလုပ်ဖို့ရှိနေတယ်လို့အခုညီတာကထူးခြားချက်ကလည်းဒီလက်မှတ်မထိုးရသေးတဲ့ဒီတန်သာလက်နက်ကန်၈ဖွဲ့ကိုကျွန်တော်တို့ဖိတ်ခဲ့တယ်ပေါ့အဲ့တော့မြောက်ပိုင်းက9ဖွဲ့နဲ့ KMPP တို့ကျွန်တော်အညီပေးထားတဲ့ KMPP တို့လည်းပါတီဖွဲ့ကတော့သူတို့နဲ့ကျွန်တော်တို့ဒီဟိုဘေးတိုက်ပေါ့နော်ဘေးတိုက်ဒီညီလာခံရဲ့ပြပမှာဆွေးနွေးပွဲပေါ့မြောက်များစွာတွေအဲလုတ်ခဲ့တာတွေတွေ့ရတယ်ဒီတက်မှာမှတမန်တော်ကာဝေးဦးစီးချုပ်ကနောက်ပြီးတော့နိုင်ငံတော်တိုင်ပင်ခံကိုတွေ့နေရလဲရှိတယ်ပြီးကျွန်တော်တို့ peace commission နဲ့လည်းတွေ့ခဲ့တယ်ပေါ့အဲ့တော့ဟိုခုနပြောတဲ့အားလုံးမှာတော့အသက်ကျအနေကျတွေရှိတယ်ဒါပေမဲ့အခုတော့ဒီအသက်ကျပတိကိုပို့ပြီးအာရုံစိုက်ပြီးဆောင်ရွက်ဖို့တော့လုပ်နေပါတယ်ဒါကြောင့်မလို့လာဒီနှစ်မကုန်ခင်မှာတော့ဒီညီလာခံကျင်းပနိုင်ဖို့လည်းရည်ရွယ်ပြီးလုပ်နေတယ်အခုရှိတဲ့ဒီဟိုပါဝင်တဲ့သူတွေအကုန်လုံးကလည်းဒါကိုအားကျွမ်းမတဲ့အဲကျွန်တော်တို့လုပ်နေပါတယ်ဒါကြောင့်မလို့တိတ်မကြမီမှာတော့ဟိုအခုနေတယ်လို့ထင်တဲ့ဟာအမလို့အမြဲဖြစ်တာတွေကတော့ပို့ပြီးတော့ကျွန်တော်အားရပွဲပို့ပြီးတော့လည်းဟိုဒီဘောမှာတော့ဟိုကျင်းတ်လာလိမ့်မယ်လို့တော့ကျွန်တော်ယူပါတ
ယ်ဟုတ်ကဲ့ပါဒီလိုမျိုးဒီ27ရာစုပြည်လုံးညီလာခံကိုမျိုးကိုပေါ့လေတစ်နှစ်မှာနှစ်ခါကျင်းပမယ်ဆိုပြီးတော့ပြောထားခဲ့တာရှိတဲ့အခါကျတော့အခုတစ်နှစ်ကျော်လာပြီးတော့မှအခုမှပြန်ပြီးကျင်းပနိုင်တဲ့အခါကျတော့နည်းနည်းအားမလို့အားမြလေးတွေလည်းကျွန်တော်တို့သိရတာအဲဒါကြောင့်မေးကြည့်တာပါရှင်ဟုတ်ကဲ့ဘတော်တင်းတင်းအောင်တစ်ခုပေါ့လေအခုဒီမြန်မာနိုင်ငံရဲ့ဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရဆိုလို့ရှိရင်ဒီကြမ်းမှဒန်းလူကြီးပေါ့နော်အဲ့ဒါကန့်တတ်ထားတာမရှိဘူးဒီအမျိုးသမီးမလို့မပါဝင်ရဘူးအမျိုးသမီးမလို့မလုပ်ရဘူးဆိုတော့အခွင့်အရေးတွေကန့်တတ်ထားတာတော့မရှိဘူးပေါ့နော်အဲ့တော့ဒီကြမ်းမှဒန်းလူကြီးအတွက်ကိုတောင်းဆိုနေတဲ့လူတွေအတွက်ကိုဟာဒီဖွဲ့စည်းပုံအခြေခံဥပဒေအရဒါငိုရီကဒန်းလူမှုရှိပြီးသားပဲဒါကြီးကတီးခြားတောင်းစရာမလိုဘူးပေါ့နော်ပြန်လို့ပြီးတော့အမျိုးသမီးတွေအနေနဲ့လည်းပေါ့ဟိုအမျိုးသမီးတွေအများကြီးရှိတယ်ဒါအရေးချင်းရှိရင်ရှိသလိုသူ့ဟာတာသူပေါ်လေဒီလိုနိုင်ငံရေးနဲ့ပြန်မှဖြစ်ဖြစ်စီးပွားရေးနဲ့ပြန်မှဖြစ်ဖြစ်လူမှုရေးနဲ့ပြန်မှဖြစ်သူကသူအရေးချင်းရှိရင်ရှိသလိုဝင်ရောက်ပါဝင်ဆောင်ရွက်နိုင်တယ်ပေါ့နော်အဲ့လိုမျိုးညှင်းချက်ထုတ်တဲ့လူတွေရှိပါတယ်အဲ့ဒါနဲ့ပတ်သက်လို့ဒီကြမ်းမှဒန်းလူရင်းနဲ့ပတ်သက်လို့ဗာများပြောစေပါလိမ့်ရှင
်ကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေကိုပြောမယ်ဆိုရင်ကျွန်တော်တို့ဒီတိုင်းပြည်မှာပေါ့နော်ဒီဖွဲ့စည်းပုံ1949ခုနှစ်1984ခုနှစ်လား2008ခုနှစ်အဲဖွဲ့စည်းပုံတိုင်းမှာရေးထားတာကတကယ် basic ပေါ့အခြေခံလူအခွင့်အရေးထဲမှာပါတဲ့အခက်ကရှိပြီးသားအများအားပါတယ်တော်ဘီဒီနိုင်ငံသားကိုမြတ်နော်ဒီကြားမှာလင်ကွဲပြောင်းမှုပုံမူတည်တော့ဆင်းရဲချမ်းသာတိုင်းရင်းသားလူမျိုးမရွေးပေါ့ဟာတာမရွေးဟိုတန်းတူညီမျှောက်ရှိစေရမည်ခွဲခြားဆက်ဆံမှုရှိစေရစွာတော့ဖွဲ့စည်းပုံမှာပါတယ်ဒါပေမဲ့လေတကယ်တမ်းကအဲ့လူမျိုးစာပေါ်မှာရေးထားတာပဲလက်တွေ့ဘဝမှာအခြေခံမှာတွေ့ကြုံနေရတာခွဲခြားဆက်ဆံမှုတွေအများကြီးနဲ့ပြည့်နှက်နေဆိုတော့အဲ့ဒီအကြောင်းမလို့ဘယ်တော့ကအဲ့လားဒီနှစ်ပေါင်းများစွာကြာလာပြီဟိုမပြောမယ်ဆိုရင်1990ပြည်ခုနှစ်ရွေးကောက်ပွဲမှာဆိုလို့ရှင်လေเนาะဒါဒီအကုန်လုံးပေါ့ထားပါတော့485ယောက်အဲ့ဒီတော့ဒါရုံးပြိုင်ကြတယ်အဲ့ဒီတော့အဲ့ရွေးကောက်ပွဲမှာအမျိုးသမီး15ယောက်ပဲအဲ့ရွေးခံရတယ်300ခန့်လုံးပဲရှိတယ်ပေါ့နော်အဲ့တော့ဒီဥရီပြုအမှတ်တည်တယ်မှာ ဆိုအဲ့ဒီတခုဒါကြာလာတဲ့ဒီ2015ရွေးကောက်ပွဲပြီးတဲ့အခါအခုလက်ရှိ2018အခင်းကျင်းမှာဆိုလို့ရှိရင်ဒီလွတ်တော်ထဲမှာပြည်ထောင်စုလွတ်တော်မှာဆိုလို့ရှိရင်အမျိုးသမီးညာရွေးကောက်ခံကြီးပဲတက်တက်ပေါ့တမတော်အစုဖွဲ့မှာပါဘူးဆိုလို့ရှိရင်တော့ဒီက elective မှာ7000ခန့်နှုန်းလောက်ရှိတယ်ပြည်ထောင်စုလွတ်တော်မှာအကယ်၍တမတော်သားအစုဖွဲ့ကိုရွေးတက်မယ်ဆိုရင်တော့10000ခန့်နှုန်းပဲရှိတယ်အဲ့လိုမျိုးအဆင်ရှိတဲ့ခါကျတော့ဘာကြောင့်ဒီနေရာတွေမှာနေနေတာလဲဥပဒေပြည့်တဲ့ခန်းကဏ္ဍကိုပဲကြည့်မယ်ဆိုရင်တစ်ဖက်ကဆွဲထားတဲ့ဝန်ထုပ်ဝန်ပိုးတွေအမျိုးသမီးတွေကတော်ပေမဲ့လည်းစွမ်းရည်ရှိပေမဲ့လည်းအမျိုးသားကိုပဲဦးစားပေးပြီးတော့မှဒါနိုင်ငံရေးခန်းကဏ္ဍအမျိုးသားတွေနဲ့ပဲတင့်တော်တယ်သူတို့ပဲလုံနိုင်နေတယ်ဆိုတဲ့ဟာမျိုးအမြင်တွေအမျိုးသားတွေမျိုးကအမျိုးသမီးတွေမှာပါရှိနေတယ်ဆိုတော့အမျိုးသမီးတွေရဲ့နေရာဟာအိမ်တွင်းမှာပဲရှိတယ်မိသားစု family ကလေးတွေထိရမယ်မမျိုးကြောင်နိုင်ရမယ်ပေါ့ဆိုအဲ့ဒီအမြင်တွေကြောင့်ဒလိထုံးစန်းနေကြောင့်မလို့အဲ့ဒီနေရာတွေကိုတက်ဖို့နဲနေတာဖြစ်တယ်။မျိုးသမီးကိုယ်တိုင်ကသူကိုယ်တိုင်ကပို့ပြီးတင့်တော်ပါလေ။ तू ကဝင်မပြိုင်မဲနဲ့သူ့ရဲ့အမျိုးသားကိုပဲဝင်ပြိုင်ခိုင်းပြီး तू ကနောက်ကဆပုတ်ပေးတဲ့ဟာမျိုးပို့ပြီးတော့လှုပ်ချင်တာ။ဆိုအဲ့ဒီဥစ္စာတွေကိုဒါကျမတို့ကအားပေးတဲ့အနေနဲ့ပေါ့နော်။တကယ်ပဲဟာဒီနေရာကလည်းအမျိုးသမီးတွေအနေလှုပ်နိုင်တယ်။မျိုးသမီးတွေလှုပ်ဖို့လိုအပ်တယ်သူတို့တွေမြင်လာအောင်အားပေးတဲ့အနေနဲ့တိတိကျကျအဲ့ဒါကြောင့်ဖွဲ့စည်းပုံအခြေခံဥပဒေမှာအမျိုးသမီးတွေကဟလာဥပဒေခန်းကဏ္ဍမှာအနေဆုံးဘလောက်ရာခိုင်နှုန်းအထိတော့အနည်းဆုံးပါဝင်ရမည်ဆိုတဲ့ဟာကိုဖွဲ့စည်းပုံမှာရေးထားလိုက်တဲ့ဆိုရင်အဲ့ဒါကတကယ်ကိုနောက်ပိုင်းမှာရွေးကောက်ပွဲဆိုင်ရာဥပဒေတွေနဲ့ပါတီတွေလိုက်နိုင်ရမယ်နိုင်ငံရေးဆိုင်ရာပါတီဥပဒေတွေကပြုပြင်ပြောင်းလဲသွားတယ်ပြဋ္ဌာန်းဥပဒေတွေမှန်တယ်များသည်ဒါ guideline ဖြစ်သွားတယ်အဲ့ဒါကိုလိုက်နာပြီးတော့မှကိုယ်ကကျင့်သုံးပါလေအဲ့လိုမျိုးမထည့်ထားဘူးဆိုလို့ရှိရင်ရွေးကောက်ပွဲတစ်ခုပြောင်းမယ်နိုင်ငံရေးပါတီတစ်ခုနဲ့တစ်ခုမတူဘဲနဲ့တက်လာကြမယ်အစိုးရအစ်စ်တွေအစ်စ်တွေချက်လာမယ်ငါနဲ့တည်းကဒါပေမဲ့သူတို့တွေသဘောတူမှသူတို့တွေကသဘောကောင်းမှဒါကိုအမျိုးသမီးတွေကိုနေရာပေးမယ်ဝင်ကြီးနေရာပေးမယ်ဟာသားသဖြင့်ပေါ့လေရွေးကောက်ဦးရွေးကောက်ပွဲမှာ candidate ကိုအမျိုးသမီးတွေဦးစားပေးရွေးမယ်ဒါကသူတို့ရဲ့သဘောနဲ့ပဲကိုက်နေသွားရင်အတက်အကျအပြောင်းလဲတွေရှိသွားတယ်အဲ့ဒါကြောင့်မလို့ဒါမျိုးအပြောင်းလဲမဖြစ်အောင်လို့တော့ဖွဲ့စည်းပုံအခြေခံမှုတွေကဒါ guiding principle သူတို့လိုက်နာရမယ်မူအနေနဲ့ရေးထားဖို့လိုအပ်တယ်ဆိုတာပြောချင်တယ်နောက်တစ်ချက်ကလည်းအရေးကြီးတာကဘာလဲဆိုတော့ number ပေါ့နော်ဒီ number စီမကောက်ဘူးပေါ့နော်အခုအခင်းချင်းဒီ peace process တစ်ခုမှာကျမတို့လေးလာတုံးတက်တဲ့အခြေအနေခါမှာကဏ္ဍအသီးသီးပေါ့စီဝိုင်းကဏ္ဍလူမျိုးရေးကဏ္ဍအလားနိုင်ငံရေးကဏ္ဍလုံခြုံရေးကဏ္ဍအပါအဝင်လေယာကဏ္ဍပါ၅ခုလုံးမှာ gender aware နဲ့အရန်လုံနေတာကိုတွေ့ရတယ်။ဒါဆိုဘယ် issue မဆိုဒီ gender shutdown ကပေါ့ကျမရေးရ shutdown ကနေပေါ့မြင်ဖို့အရန်ရေးကြည့်လာတယ်။စီဝိုင်းကဏ္ဍမှာကြားတယ်အဲ့ဒီချားတယ်မှာဒါပဲအမျိုးသမီးတွေအတွက်စီဝိုင်းရေးရဘိုင်းနေရာမှာဟိုထည့်ပြီးတော့စဉ်းစားရမယ်ဆိုတာလိုအပ်တယ်။ဟိုလူမှုရေးမှာကြည့်မယ်ဆိုလေပညာရေးလက်လန်းမိတဲ့ပညာရေးလက်လန်းမိတဲ့ကျမရေးကိုဆွေးနွေးမယ်ဆိုလေ gender shutdown အရာစဉ်းစားဖို့လိုအပ်တယ်။လုံခြုံရေးနဲ့အလားတူပဲအမျိုးသမီးတွေလုံခြုံရေးပေါ့နော်ပြည်ပခအတွင်းမှာလားပြည်ပခပြန်ပြီးတဲ့အချိန်မှာလားပေါ့အဲ့ဒါကြီးကအကုန်လုံးကဏ္ဍတိုင်းမှာ gender အမြင်နဲ့အဲဒီပေါ့နော်ရှိတဲ့ပညာရှင်တွေကိုခေါ်ပြီးတော့မှအဲကဏ္ဍအသီးသီးမှာသူတို့ရဲ့အထောက်အပံ့ပြုတာတွေအရန်ကိုလိုအပ်နေရဆိုတာကျမတို့ဒါဒီပွဲမှာပေါ့နော်တော်တော်လေးကိုသုံးသပ်မိတယ်အဲ့တော့အဲ့ဒါအပြင်ပေါ့အစုအဖွဲ့တွေပေါ့ကဏ္ဍတွေကတော့ပညာရှင်တွေရဲ့အထောက်အပံ့ယူသင့်တယ် gender awareness ဒါပေမဲ့အစုအဖွဲ့အသီးသီးနိုင်ငံရေးပါတီတိုင်းစားစသဖြင့်ပေါ့အစိုးရအဲ့ဒီအစုအဖွဲ့အသီးသီးမှလည်းပေါ့နော်အဲတကယ်တမ်းဒီ gender awareness ပေါ့အဲ့ဒါတွေကိုများများလေးလုပ်ဖို့အတွက်လိုအပ်တယ်ဆိုတော့ကျမတို့ဒီမှာမြင်ပါတယ်လို
့ဟုတ်ကဲ့ပါအဲဒေါက်တာကီယာမုံရှင်ဒီလိုပါကျမတို့ဒီတုံးတက်လို့ရတာပေါ့နော်တိုင်းရင်းသားတွေလူချင်းနဲ့ဆန္ဒပေါ့နော်အဲဒီကိုပိုင်ပြထန်းခွင့်နော်ကိုပိုင်အုတ်ချခွင့်နောက်ပြည်내ဖွဲ့စည်းပုံခြေခံဥပဒေရေးဆွဲခွင့်နောက်ပြည်တော်စုခွဲမထွက်ရေးမှုပေါ့နော်ဒီဟာတွေကိုမဆွေးနွေးဘဲနဲ့ဟိုခြံထားခဲ့တဲ့သဘောတွေ့နေရတယ်လीအဲ့တော့အဲ့ဓာတွေမဆွေးနွေးဘဲနဲ့ဒီငင်းငန်းရေးအရွေးပေါ့ရှေ့ကိုတိုးနိုင်ပါမလားရှင
်ကျွန်တော်တို့ကြိုးစားကြည့်တယ်ဒါတွေကမဆွေးနွေးဘဲနဲ့ခဏထားပြီးတော့သွားကြည့်ရအောင်ဆိုပြီးတော့ကြိုးစားကြည့်တယ်တနည်းကြာမတင်ကြီးလာခံလာကျင်းပါတယ်အဖြေကိုကြည့်ပါဆေးလေးချက်ပေးရတယ်အဲ့ဒီဆေးလေးချက်ကိုပြန်ကြည့်ပါဒီဆေးလေးချက်ကငင်းချမ်းကြီးကိုပေးနိုင်တဲ့ချက်တွေပါသလားကျွန်တော်တို့တိုင်းရင်းသားတွေနှစ်ပေါင်း90တောင်းဆိုတဲ့ချက်တွေပါသလားဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုချီခံတော့ပြည်ထောင်စုတည်ဆောက်ရေးအတွက်အာမခံချက်ပေးနိုင်တဲ့ချက်တွေပါသလားမပါသေးဘူးခင်ဗျအဲ့ဒီတွေ့ကြုံဒါတွေကိုခြံထားပြီးတော့ဆွေးနွေးမယ်ဆိုရင်ဘလူနီးနဲ့မှငင်းချမ်းရရှိတူးလို့မရပါဘူး။ဒီတိုင်းပြည်ရဲ့ပြဿနာအရင်အမိကအဲ့ဒါတွေဖြစ်တယ်။ပြဿနာအရင်အမိကိုမကင်တွေ့ဘဲနဲ့အပေါ်ယံမဲလုပ်မယ်ဆိုရင်တော့အခုကျွန်တော်တို့ကျင်းပတဲ့ငေလာခံအော်မင်တဲ့ဆိုပေမဲ့ဟိုဟွာ style နေနေတော့အော်မင်တာပေါ့ but substance is a substance နေနေတော့တိတ်မရှိဘူးလို့ကျွန်တော်ပြောချင်တယ်။ဟုတ်ကဲ့ပါ။
ဲ့တော့ကျမတို့ဒီနေ့ဟိုမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်ဖြစ်ဘယ်နိုင်ငံရဲ့ငြိမ်းချမ်းရေးမဆိုပေါ့နော်ငြိမ်းချမ်းရေးအကြောင်းပြောမယ်ဆိုလို့ရှိရင် political will လို့ခေါ်တဲ့နိုင်ငံရေးစိတ်ဆန္ဒတစ်ခုရှိရပါမယ်ဒါကကျမပြောတာမဟုတ်ပါဘူးပညာရှိတွေပြောခဲ့တာပါနောက်ပြီးတော့ willing to compromise ပေါ့နော်အပေးယူအလျှော်အတင်းတွေတုတ်ဖို့စိတ်ဆန္ဒလည်းရှိရပါမယ်နောက်ပြီးတော့ရှေ့ရှုတဲ့ policy ဟိုစိတ်ရင်းစေတနာကောင်းလည်းရှိရပါမယ်ပေါ့အဲ့ဒီထဲမှာအရင်အရေးကြီးဆုံးကတော့ကျမတို့မြန်မာနိုင်ငံဒီမြန်မာနိုင်ငံအတွက်ဆိုလို့ရှိရင်တော့ lots of patience တီးခံစိတ်ရှိတီးခံမှုအများကြီးလိုအပ်ပါသေးတယ်တဲ့အဲ့တော့ကျမတို့ဒီငြိမ်းချမ်းရေးယူပေါ့နော်အကုန်လုံးတိုင်းရင်းသားတွေအားလုံးပြီးတော့တိုင်းရင်းသားတွေရောဒီတက်မတော်ဘက်ကရောနောက်ပြီးတော့ဒီပြည်သူလူထုတရက်လုံးပေါ့နော်ဒီအသက် OA စီစဉ်စိတ်ချမ်းသာစွာနဲ့နေနိုင်တဲ့ငြိမ်းချမ်းရေးယူကိုကျမတို့ရှေ့ရှုပြီးတော့ဒီကနေ့အစည်းအဝေးကိုအဆုံးသတ်ပါတယ်ရှင်အားလုံးပဲကျေးဇူးအများကြီးတင်ပါတယ
်ကျေးဇူးပါ
တကယ်ဆိုဝင်းကတွေးဆုံမင်းမြန်ထားတာကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။အခုတစ်ခါမှာတော့ဒီပကံညာဦးကကပအမွေနှစ်စင်းနဲ့ကိုပြန်ပြီးတော့ဝင်မလားဆိုတဲ့အကြောင်းကိုလည်းတင်ဆက်ပေးကြပါရစေ။ရှေးအမွေနှစ်တွေနဲ့ထင်ရှားတဲ့ပကံညာဦးဒေသကိုကပအမွေနှစ် World Heritage အဖြစ်သတ်မှတ်နိုင်ရေးမြန်မာနိုင်ငံရဲ့လျှောက်ထားချက်ကိုစဉ်းစားဆုံးဖြတ်နိုင်ဖို့မကြာခင်လတွေအတွင်းမှာကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကလာရောက်စစ်ဆေးဖို့ရှိနေပါတယ်။ပြည်ဆောင်ကိုတော့ကုမိုးစောကတင်ဆက်ပေးထားပါတယ်ရှင်။
ဟုတ်ကဲ့မြမယဉ်ကျေးမှုအမွေအနှစ်ဖြစ်တဲ့ပကံညောင်ဦးဒေသကိုကမ္ဘာအမွေအနှစ် World Heritage အဖြစ်သတ်မှတ်နိုင်ဖို့အတွက်ဒီနှစ်ဇန်နဝါရီလကကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကိုတင်သွင်းထားတာဖြစ်ပါတယ်။လာမယ့်လတွေအတွင်းမှာတော့ကမ္ဘာအမွေအနှစ်အဖြစ်သတ်မှတ်နိုင်ရေးအတွက် UNESCO ရဲ့နိုင်ငံတကာအထင်အမှတ်အဆောက်အုံနဲ့နေရာဒေသများကောင်စီ ICOMOS ကလာရောက်စစ်ဆေးမှာဖြစ်ကြောင်းရှေးဟောင်းတုတေသနနဲ့အမျိုးသားပြတိုက်ဦးစီးဌာနပြတိုက်များရဲ့ဒုတိယညွှန်ကြားမှုချုပ်ဦးသိန်းလွင်ကပြောပါတယ
်။လာမယ့်စက်တင်ဘာလအတွင်းမှာတော့ကျွန်တော်တို့ UNESCO ICOMOS ကနေပြီးတော့လာပြစစ်ဆေးမယ်ပေါ့နော်။ဘာမှမင်းသိဖို့အတွက်ဘယ်လိုစီမံရှိရပေါ့နော်။ Management Plan နဲ့ Continuity Study ကိုလာပြီးစစ်ဆေးမယ်။ပြီးရင်တော့ရှင်းနေကျွန်တော်တို့လိုင်းလာမှလုပ်မယ်ကမ္ဘာမွေတီကြခိုင်းပေါ့နော်အဲ့မှာအဆုံးဖြတ်ပေးမယ်အကြံကိုပေးမယ်မပေးဘူးရမယ်မရဘူးဆိုတော့အကြံအဆုံးဖြတ်ပေးလို့ဖြစ်ပါ
ဒေသခံပြည်သူတွေကတော့အစိုးရဌာနဆိုင်ရာတွေကစီမံခန့်ခွဲမှုအလွဲတွေရှိနေပြီးဒီအချက်တွေကြောင့် UNESCO ကကမ္ဘာအမွေအနှစ်အဖြစ်မသတ်မှတ်မှာကိုစိုးရိမ်နေကြောင်းကမ္ဘာအမွေအနှစ်ယဉ်ကျေးမှုဒေသဖော်ဆောင်ရေးအထောက်အကူပြုကော်မတီပကံညောင်ဦးကဦးနိုင်ထွန်းကပြောပါတယ်
ကျွန်တော်တို့ဒေသခံပြည်သူတွေကကမ္ဘာအမွေအနှစ်ကိုဝင်ကျင်တယ်ဒါပေမဲ့ကမ္ဘာအမွေအနှစ်ဝင်ဖို့အတွက်တည်နာတွေဒီမှာဖြစ်နေတာလေးတွေရှိတယ်သူတို့ဒီခဏဆိုင်ရာတွေလုံမကင်မတွေပေါ့ဗျာအဲ့ဒါတွေကတော့ဘာအောင်ဆိုတော့ဒီ sunset လို့ခုကုန်းတွေလောက်တာတွေဆိုလို့ရှိရင်တည်တဲ့ဥတွေကိုချိုးပေါက်တာတွေပေါ့ဗျာဒီသူတို့အဲ့ဥတွေကိုကြော်လွင်ပြီးလိုက်ကြမှာဒီ hotel တွေစောက်တဲ့ကုန်းတွေစောက်တဲ့ဟာတွေအခုလောလောဆယ်လုံနေတာတွေရှိတယ်ကိုရဲ့အဲ့ရှိနေတဲ့ဟာတွေတော့ကျွန်တော်တို့အဲ့ဒီကမ္ဘာအမွေနဲ့မဝင်ပါဘူးလူလူကစိုးရိမ်နေတာပေါ့ကွာ
ဒေသခံပြည်သူတွေဟာခီးသွွားလုပ်ငန်းအပေါ်မှာအမိပြုရည်တည်နေရတာကြောင့်ခီးသွွားလုပ်ငန်းနဲ့ကမ္ဘာအမွေနဲ့ဖြစ်ရေးကိုဗင်းကြီးအောင်ဆောင်ရွက်စီလိုကြောင်းလည်းဆက်ပြောပါတယ်ပကံရှိဟောင်းယဉ်ကျေးမှုဒေတာကို1996ခုနှစ်ကလည်းကမ္ဘာအမွေနဲ့စင်းတင်သွင်းခဲ့ပူးပါတယ်ဒါပေမဲ့တတ်မှတ်ချက်ပြည့်မီဖို့လိုအပ်ချက်တွေရှိနေတာကြောင့်ကမ္ဘာအမွေနဲ့စင်းဝင်မဖြစ်ခဲ့ပါဘူးကမ္ဘာအမွေနှစ် World Heritage အဖြစ်မြန်မာနိုင်ငံကဟယ်လင်းဘေတနိုးနဲ့တရခိတရာပြူမျိုးသုံးမျိုးကို2014ခုနှစ်ကသတ်မှတ်ထားခဲ့ပါတယ်။ကမ္ဘာမှတ်တမ်းအမွေနှစ် Memory of the World ဖြစ်2014ခုနှစ်ကမန္တလေးကုသိုလ်တော်ဖျားကကျောက်စာ929ချက်2015ခုနှစ်ကပုဂံမြစီတီကျောက်စာနဲ့အလောင်းမင်းတရားရဲ့ရွှေပေလွာ2019ခုနှစ်ကပုဂံညောင်ဦးမြို့နယ်ကရွှေစည်းကုံဖျားမှာရှိတဲ့ဘေးနောင်မင်းတရားကြီးရဲ့ခေါင်းလောင်းစာတွေကိုသတ်မှတ်ထားပြီးဖြစ်ပါတယ်။လောလောဆယ်မှာရခိုင်ပြည်နယ်မြောက်ဦးဒေသကိုကမ္ဘာအမွေနှစ် World Heritage နဲ့ရှစ်တောင်းဖျားကအနန္တစန္ဒရာကျောက်စာကိုကမ္ဘာမှတ်တမ်းအမွေနှစ် Memory of the World ဖြစ်ရေးအတွက်ဆောင်ရွက်နေပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်။2018ခုနှစ်ဇူလိုင်လ18ရက်အင်္ဂါနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လက်လက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော့အမေရိကန်နိုင်ငံရေးနဲ့အင်္ဂါနေ့ညအတိုက်လေလိုင်းစီစဉ်တို့ကိုနားဆင်ကြမှာဖြစ်ပါတယ်။အခုရင်ဆုံးတော့ဦးသိန်းထိုင်ဦးတင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြအောင်ပါရှင်။
ဖရန်နက ရဲ့စင်ကီမျိုးတော်မှာတွေ့ဆုံခဲ့တဲ့သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ရဲ့ဆွေးနွေးပွဲအကြောင်းနိုင်ငံတကာသတင်းတွေမှာတော်တော်များများအသာပြေးရေးကြပါတယ်။အဓိကရေးသားတဲ့အကြောင်းအရာကတော့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုအကြောင်းဆွတ်ဆွဲချက်တွေနဲ့ပတ်သက်ပြီးသူတို့ရဲ့တုံ့ပြန်ချက်သဘောထားတွေဖြစ်ပါလေ။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆွေးနွေးပွဲဟာပြည်သူ့ဘောဆောင်နဲ့ဆွေးနွေးပွဲဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကပြောဆိုထားတာပါ။တကယ်အနေကတွေးဆောင်စင်းနေပွဲအတွင်းမှာအမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုတွေဆိုပြီးဆွတ်ဆွဲချက်တွေနဲ့ပတ်သက်လို့လည်းအချိန်တော်ကြာသူဆွေးနွေးဖြစ်ခဲ့တယ်လို့ပြောပါတယ
် Felt this was a message best delivered in person
လူကိုယ်တိုင်အတိပေးပြောလာတဲ့အကောင်းဆုံးစကားလို့ကျွန်တော်ခံစားမိပါတယ်ဒီအကြောင်းကိုအချိန်တော်တော်ကြာကျွန်တော်တို့ပြောဆိုပြပါတယ
်သမ္မတနှစ်ယောက်ကြာတူးချင်းတွေးဆောင်ဆွေးနွေးပြီးနောက်ပိုင်းမှာတော့နှစ်ဖက်အရာရှိတွေပါဝင်တဲ့ဆွေးနွေးပွဲကိုကျင်းပပါတယ်အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုကိုသမ္မတနှုဆွေးနွေးပြောဆိုပြတဲ့အကြောင်းသတင်းစာရှင်းလင်းပွဲရဲ့အဖွင့်ကြေညာချက်မှာလည်းပြောဆိုထားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကဒီကိစ္စကိုပြင်းပြင်းထန်ထန်ကာကွယ်ညှင်းဆိုခဲ့ပါတယ
်။ Once again, President Trump mentioned the issue of the so-called interference of Russia in the American elections and I had to reiterate
ရွေးကောက်ပွဲမှာရုရှားဘက်ကဝင်ရောက်နှောက်ယှက်ခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်ကိုသမ္မတ Trump ကထပ်ပြီးပြောလာပါတယ်။ကျွန်တော်အရင်ကကြိမ်ဖန်များစွာပြောခဲ့တဲ့စကားအတိုင်းပဲထပ်ပြောရပါလိမ့်မယ်။ကျွန်တော်မြင်ရရုရှားနိုင်ငံဘက်ကအမေရိကန်ပြည်တော်စုရဲ့ပြည်တွင်းရေးရွေးကောက်ပွဲကိစ္စတွေမှာဘယ်တော့မှမဆွတ်ဖက်ခဲ့ပါဘူး။နောင်ကိုလည်းဆွတ်ဖက်မှာမဟုတ်ပါဘူး
။ရုရှားဘက်ကညင်ပေမဲ့လည်း2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်ခဲ့တယ်လို့အမေရိကန်ထောက်လိုင်းအေဂျင်စီတွေကကောက်ချက်ချပြောဆိုထားတာပါ။ဒါကြောင့်လည်းသမ္မတ Trump အနေနဲ့သမ္မတ Putin ပြောတာကိုယုံမလားအမေရိကန်ထောက်လိုင်းအဖွဲ့တွေရဲ့ပြောစကားကိုယုံသလားဆိုပြီးသတင်းထောက်တွေကမေးခဲ့ပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့ဒီမေးခွန်းကိုတရားဖြေဆိုဖို့အခုလိုညှင်းဆိုသွားခဲ့ပါတယ
်။ I have great confidence in my intelligence people but I will tell you
ကျွန်တော်ရဲ့ထောက်လိုင်း agency အဖွဲ့တွေပေါ်မှာလဲကျွန်တော်ယုံကြည်မှုအကြီးအကျယ်ခိုင်ခိုင်မာမာရှိပါတယ်။ဒါပေမဲ့သမ္မတပူတင်ဘက်ကလည်းဒီကိစ္စကိုအကြီးအကျယ်အခိုင်အမာအင်းနဲ့အားနဲ့မဟုတ်ဘူးလို့ညှင်းဆိုနေတာကိုလည်းကျွန်တော်ပြောရပါလိမ့်မယ်။
ဒီပြောဆိုချက်ကြောင့်သမ္မတထရန့်ဟာရုရှားသမ္မတပူတင်ကိုတိုက်ရိုက်ဝေဖန်တာမျိုးတဲ့ကိုထောက်လိုင်းအဖွဲ့ကိုပြန်ပြီးတော့ပြစ်တင်သလိုလုပ်နေတဲ့ဆိုပြီးဝေဖန်ချက်တွေလည်းပေါ်ထွက်နေပါတယ်။သမ္မတထရန့်ကိုယ်တိုင်ကလည်းရွေးကောက်ပွဲမှာရုရှားနဲ့ပူးပေါင်းမှုရှိမရှိအထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုတွေကတိုက်ခါကြဆင်းစရာလုံရက်တွေဆိုပြီးထပ်မံထိုးနှက်ဝေဖန်သွားပါတယ်။ဒီစုံစမ်းစစ်ဆေးမှုဟာနိုင်ငံရေးအရာတပင်ပြစ်ရှာတဲ့အောက်လန်နီးနဲ့တိုက်ခတ်တဲ့လုံရက်ဆိုပြီးသမ္မတထရန့်ကတင်လာနေကပဲထပ်မံဆွဆွဲခဲ့တာပါဒီပြောဆိုချက်အပေါ်မှာဒီမိုကရက်ရောရီပဘလီကန်အမတ်တွေကရောပြန်လည်ဝေဖန်ခဲ့ပါတယ်ဝဲလ်ဆန်စန်တာကန်နန်အင်စတီကျူကလေးလာသုံးသက်သူဝီလျံဘော်မရန့်စ်ကရောအခုလိုသုံးသက်ပါတယ
် I am not aware of a time when a president of the United States
ဝီလျံသမ္မတနေနဲ့သူ့ရဲ့ထောက်လိုင်းဌာနရုံးနဲ့တရားရေးဌာနရုံးထက်သမ္မတပူတင်လိုနိုင်ငံခြားကခေါင်းဆောင်တယောက်ရဲ့ကြီးညာချက်ကိုပေါ်ပြီးသဘောကျယုံကြည်တာမျိုးဘယ်ချင်းကဖြစ်သွားတယ်လဲဆိုတာကိုတော့ကျွန်တော်သတိမထားမိပါဘူးဒါအရင်ကတခါမှမဖြစ်ဘူးတဲ့အခြေအနေမျိုးလို့ထင်ပါတယ
်ရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်ဖို့ဒီမိုကရက်တစ်ပါတီရဲ့ကွန်ပျူတာတွေကိုအင်တာနက်ကတဆင့်ထိုးပေါက်ခဲ့တဲ့ဆိုပြီးရုရှားစစ်တပ်ထောင်လိုင်းရေးအရာရှိ12ယောက်ကိုပြီးခဲ့တဲ့ဘက်ကပဲအမေရိကန်တရားရေးဌာနကတရားစွဲဆိုခဲ့ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကတော့သူတို့ဘက်ကဆွတ်ဖက်ဖို့ကြိုးစားခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုညှင်းဆိုခဲ့ပြီးဒီကိစ္စကိုစုံစမ်းစစ်ဆေးမယ်ဆိုရင်ကူညီသွားမယ်လို့လဲကန့်လန့်ထားခဲ့တဲ့အကြောင်းသမ္မတထရန့်ကပြောပါလေ သမ္မတဘူတင်ဘက်ကကမ်းလှမ်းချက်ဟာတကယ်ကိုမယုံနိုင်စရာကောင်းတဲ့ကောင်းမွန်တဲ့ကမ်းလှမ်းချက်ဖြစ်တဲ့ဆိုပြီးတော့လေသမ္မတထရန်မှတ်ချက်ချပြောဆိုခဲ့ကြောင်းပါခင်ဗျာ
တင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။သောတာရှင်များရှင်ခုခါမှာတော့အားလုံးပဲစောင့်မျှော်နေကြတဲ့အင်္ဂါနေ့ညအတိုင်းလိုင်းလိုင်းစီစဉ်လက်ရောက်ပါပြီရှင်။ကိုသားညုံဦးနဲ့စီစဉ်ထုတ်လို့ရမှုမဆုမွန်တို့တင်ဆက်ထားတဲ့အတိုင်းလိုင်းလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းအတိုင်းလိုင်းစီစဉ်ကနေပြီးတော့ကျေးဇူးပါတယ်။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာအိန္ဒိယချင်းတရုတ်နိုင်ငံရဲ့လက်ရှိမြန်မာနိုင်ငံရဲ့ညီညာရေးလုပ်ငန်းစဉ်ကိစ္စဖြစ်ပါတယ်။တရုတ်နယ်စပ်မှာခြေစိုက်ကြတဲ့ဒီ KIO ကချင်းလူလိုက်ရေးဖွဲ့ UWSC ဝါပီသွေးစီညီညွတ်ရေးအစရှိတဲ့ဒီလက်ရှိမှာစစ်ရေးအားကောင်းတဲ့အဖွဲ့တွေပါတဲ့ဒီမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုဖွဲ့ရဆိုလို့ရှိရင်အခုဒီပြီးသွားခဲ့တဲ့မကြာခင်ကပဲပြီးသွားခဲ့တဲ့21ရာစုပင်လုံညီညာရေးညီလာခံကာလမှာဒီမြန်မာထိပ်သီးခေါင်းဆောင်တွေနဲ့တီးခြားစီတွေ့ဆုံနိုင်ခဲ့ပါတယ်။မြောက်ပိုင်းဖွဲ့အခုလိုမျိုးနေပြီးတော့ထိရောက်လာအောင်လို့ညှိနှိုင်းဆောင်ရွက်ရမှာအင်ဒီဂျင်တရုတ်နိုင်ငံဟာတော်လီအခမ်းကဏ္ဍတည်အနေနဲ့ပါဝင်လာတာတွေ့ရပါတယ်။ဒါကြောင့်မို့မြမညီညာရေးအတွက်တရုတ်နိုင်ငံဟာဘလောက်ထိဩဇာတက်ရောက်လာသလဲ။နောက်ညီညာရေးမှာပါဝင်နေကြတဲ့အဖွဲ့အစည်းတွေဘက်ကရောတရုတ်နိုင်ငံရဲ့ဩဇာတရုတ်နိုင်ငံရဲ့တည်ကြွကြပါဝင်မှုကိုဘလောက်ထိလိုလားလဲဆိုတာကိုကျွန်တော်တို့အခု daily life အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။တူကတော့ဥပမောင်စုပါ။သူကတော့ဒီလက်ရှိမြမနိုင်ငံရေးလေးလာသူတူဖြစ်ပါတယ်။ဆိုင်းဆရာတူကလည်းဖြစ်ပါတယ်။အဲနောက်တူကတော့ကုနေထွန်းနိုင်မှာကုနေထွန်းနိုင်ကတော့ ISP ဒီမဟာပြော်နဲ့မူဝါဒကြီးကလေးလိုက်ရေးဖွဲ့ကြီးရဲ့အဲဒုတိယညွှန်ကြားမှုလည်းဖြစ်တယ်လို့ပဲလက်ရှိမြန်မာ quarterly magazine ရဲ့အေဒီတာတူလည်းဖြစ်ပါတယ်ခင်ဗျာအဲ့တော့နှစ်ဦးစလုံးဟာလည်းပြီးခဲ့တဲ့21ရာစုပင်လုံညီနိုင်ညီလာခံကိုတက်ရောက်လေးလာခဲ့ကြတဲ့သူတွေလည်းဖြစ်ပါတယ်ခင်ဗျာကျွန်တော်အရင်ဆုံးဥမ္မောင်စုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာဥမ္မောင်စုကြားပါလားခင်ဗျာ
ကြားပါတယ
်ဟုတ်ကဲ့ဥမ္မောင်စုကျွန်တော်ခုနကပြောသွားသလိုပါပဲတရုတ်နိုင်ငံကလက်ရှိအထူးဖြစ်ပေါ်လို့ဒီမြောက်ပိုင်းဖွဲ့နေပြီးတော့ရောက်လာအောင်လို့ဒီမြန်မာခေါင်းဆောင်တွေနဲ့တွေ့ဆုံနိုင်အောင်လို့တော်လေးတက်ကြွဆောင်ရွက်လာတွေ့ရတယ်ခင်ဗျာအဲ့တော့လက်ရှိမြန်မာညီညာရေးလုပ်ငန်းစဉ်ထဲမှာတရုတ်နိုင်ငံရဲ့အခုလိုဝင်ရောက်ပါလာမှုဟာအကောင်းဘက်ကိုသွားနိုင်လားဆွဲဘက်ကိုသွားနိုင်လားအရင်ဆုံးလေးသုံးသပ်ပြီးပါဦးကျွန်
တော်ကျေတော့အကောင်းဘက်ကိုသွားနိုင်တယ်လို့ထင်ပါတယ်ကျွန်တော်တို့တရုတ်ကဒီ2012ခုနှစ်မြန်မာညီညာရေးလုပ်ငန်းစဉ်စတဲ့အချိန်ပြီးတော့တရုတ်ကိုယ်စားလှယ်ကိုဇိတာသူဖြစ်စေလုပ်ခဲ့တာပါတကယ်တော့2015ခုနှစ်အောက်တိုဘာမှာ NCA ညီအစ်လက်မှတ်ရှစ်ဖွဲ့ထိုးတဲ့အချိန်မှာမြောက်ပိုင်းအဖွဲ့တစ်ဖွဲ့မှမပါမလာပါဘူး။အဲဒီနောက်ပိုင်း2016ခုနှစ်မြေကုန်ပိုင်းမှာတရုတ်နယ်စပ်ချောင်းမှာတိုက်ပွဲတွေပြင်းပြန်ဖြစ်လာတဲ့အချိန်မှာအဲတရုတ်နေနဲ့ဒီညီအစ်လက်မှတ်ဆင်မှာတက်တက်ကြွကြွပါလာတာတွေ့ရပါတယ်။ပါလာတဲ့အပြင်ကိုမြောက်ပိုင်းအဖွဲ့တွေကို NCA ထိုးဖို့တိုက်တွန်းလာတာတွေ့ရပါတယ်။အဲဒီမှာတော့စဉ်းစားစရာဖြစ်တာကဒီမြောက်ပိုင်းအဖွဲ့တွေက NCA နဲ့ပတ်သက်လို့အဲတော့အငင်းပွားဝေရပြဿနာတစ်ခုဖြစ်ပြင်းမစစ်ပြင်းဖို့လိုအပ်တယ်လို့ပြောနေတဲ့အချိန်မှာတရုတ်က NCA ကိုပြောတာဟာ NCA မှန်ပြီးတော့မို့ NCA ဒီအစပြုချက်ဖြစ်ပြီဆိုတော့ကွဲဝီရတာကိုရီးယားမှုတွေတော့ရှိပါလိမ့်မယ်။ဒါပေမဲ့အဲ့ဒါလို့တိုက်တွန်းနေတဲ့အချိန်မှာပဲ2019နဲ့မှာ FNPCC ဆိုပြီးတော့မြောက်အမေဖွဲ့တစ်ခုပေါ်လာတယ်။ဒီဖွဲ့ကလည်း NCA လမ်းကြောင်းတိုင်းမသွားဘူးလို့ပြောလိုက်တဲ့အခါမှာအစိုးရနဲ့ဒီမြောက်ပိုင်းအဖွဲ့တွေကမှဆက်သွယ်မှုကတဖြည်းပြတ်တောက်လာတယ်။အဲ့ဒီအချိန်မှာတရုတ်ကတွန်းတွန်းတိုက်တိုက်ပါဝင်မှုကပိုးပြီးတော့အဲပါဝင်ပတ်သက်လာတယ်လို့ထင်ပါတယ်အဲ့ဒါဒုတိယကြိမ်ညီလာခံမှာလည်းပဲမြောက်ပိုင်းဖွဲ့တွေကိုကျွန်တော်ညီလာခံရောက်အောင်တိုက်တွန်းတွန်းပို့လာတယ်အခုတတိယကြိမ်မှာလည်းတွန်းပို့လာတာတွေ့ရတယ်အဲဒါတရုတ်ကစစ်ဆန်ညီနိုင်မှုတွေလို့ပြောလို့ရတယ်ဒါပေမဲ့ဒုတိယကြိမ်ပင်လုံညီလာခံမှာအကျိုးအမြတ်သိမ့်မရှိပေမဲ့တတိယကြိမ်ပင်လုံညီလာခံပြီးမှတော့အဲကောင်းမွန်တဲ့အကျိုးဆက်တွေထွက်လာလိမ့်မယ်လို့ညွှန်လင်းရတဲ့အခြေအနေတွေတွေ့ရပါတယ်အဲ့တော့တရုတ်ကဒီလိုပါဝင်ပတ်သက်မှုဟာများအပြားညံရေးတွေသူရဲ့စွမ်းဆောင်မှုတက်တက်တော့မဟုတ်ပါဘူးတရုတ်ကပါဝင်ပတ်သက်မှုဟာ OVOR လို့ခေါ်တဲ့ဒီကျွန်တော်တို့ဒီတရုတ်ကဒီစီဝါရေးမြန်မာကျဘာဘီဒင်းဇက်ကိုဖြတ်တန်းတဲ့အခါမှာဒီရဲ့သူ့ OVOR ရည်ပန်းချက်တွေဘာဘီနေသက်တလျှောက်ပြည်ညင်အေဂျင်ရေးအတွက်သူ့မြန်မာလှုပ်ဆောင်ချက်လို့ကျွန်တော်တို့ယူဆပါတယ်။ဘာလို့ဖြစ်ဖြစ်သူ့ရဲ့ညီမကျက်ကဘာဖြစ်ညီရဲ့လူလာကျက်ကတော့လောလောဆယ်မှာအဝင်ကြွကြဖြစ်နေပါတယ်။ဒါပေမဲ့လက်တွေ့လှုပ်ဆောင်တဲ့နေရာမှာတော့အခက်အခဲနဲ့အကန့်အသတ်တွေတော့ရှိနေမှာထင်ပါတယ
်။ဟုတ်ကဲ့ကျွန်တော်အဲ့ဒီကိစ္စကလည်းတချို့မေးချင်ပါတယ်ခင်ဗျာ။ဥမောင်စုပဲဆက်မေးချင်ပါတယ်။တရုတ်နိုင်ငံကခုလိုမျိုးတက်တက်ကြွကြွနဲ့ဘာပြောပြောဒီ တမရိုဘက်ကလည်းသူတို့ဖိအားပေးတယ်တွစ်ဆုံတယ်ဆူရနဲ့လည်းတွစ်ဆုံတယ်မြောက်ပိုင်းမဟာမိတ်တွေကလည်းဇိုရီယာဖိအားပေးတယ်လို့ကျွန်တော်သိရပါခင်ဗျာဒီအချိန်တွေကဘလောက်ထိတရုတ်နိုင်ငံကိုယ်လိုက်ကဒီဖွဲ့စည်းတွေပေါ်မှာဩဇာတည်ရောက်မှုဘလောက်ရှိနေလဲခင်ဗျာတကယ်ပဲညီမျိုးညီငယ်တွေအတွက်ထိရောက်ဖြစ်နိုင်ပါမလား
တရုတ်ကဒီအဖွဲ့စည်းတွေဩဇာတည်ရောက်တယ်ဆိုရင်ဘိုင်းကကျွန်တော်ပြောမယ်ဆိုရင်ကျွန်တော်မြောက်ပိုင်းကလက်နက်ငယ်ဖွဲ့ရင်းနဲ့ပြောရင်တော့မြောက်ပိုင်းလက်နက်ငယ်ဖွဲ့အားလုံးဒီဒီကျွန်တော်တို့ကချင်ပြည်နယ်ကနေပြီးတော့ဟိုကျွန်တော်မဲခေါင်မြစ်ထိပေါ့နော်သေုံနဲ့ဇက်တစ်လျှောက်လုံးမှာရှိနေတဲ့အတွက်ကြောင့်မလို့ဒီပြုတ်နယ်တွေကိုအသုံးပြုနေရတဲ့အခွင့်အရေးဖြစ်နေတဲ့အတွက်ကြောင့်မလို့သေုံနဲ့နဲ့ကျွန်တော်တို့အနည်းငယ်ရပတ်သက်မှုရှိတယ်လို့ပြောလို့ရပါတယ်အဲ့တော့ကျွန်တော်ဗမာပြည်အစိုးရနဲ့တောင်းတော်ဖို့ပြောရင်လည်းပဲဒီနေ့ရခိုင်ညဝိုင်းပြည်ထောင်နယ်ပတ်သက်ပြီးတော့နိုင်ငံတကာနဲ့ရင်ဆိုင်နေရတဲ့အခါမှာဥရောပကလုံခြုံရေးကောင်စီမှာကျွန်တော်တို့ဒီဒီလိုမဲအတယုတ်မှာရှိနေတာကိုဖြစ်တာကိုအဲ့တော့ဒီနှစ်ခုစလုံးအတွက်တယုတ်ကတော့နှစ်ခုစလုံးကိုကင်တွယ်လို့ရတဲ့အချက်လည်းတော့ရှိတယ်ဒါပေမဲ့တယုတ်ကဒီလိုကင်တွယ်ဖြည့်ဆည်းမှုဟာလည်းပဲဒီရောအစိုးရနဲ့တမန်တော်အတွက်ပဲဖြစ်ဖြစ်တိုင်းလက်နက်ကင်နေအတွက်ပဲဖြစ်အကျိုးရှိတဲ့အခြေအနေဖြစ်မှာသာလျှင်အဝင်ခွင့်ကြဖြစ်လိမ့်မယ်လို့ကျွန်တော်တို့အဲ့လိုယူဆပါတယ်
ဟုတ်ကဲ့ခင်ဗျာဦးမောင်စုဒီလိုင်းပေါ်မှာခဏနေပြပေါ့ခင်ဗျာနောက်ထပ်ပင်နယ်ဆွေးမြေကူနေထွန်းနိုင်ကိုကျွန်တော်ညွှန်ပြပါလိုက်ကူနေထွန်းနိုင်ကြားပါလားခင်ဗျာ
ကဲ
ကြားပါဟုတ်ကဲ့ခုနကူနေဦးမောင်စုဆွေးနွေးသွားလဲကူနေထွန်းနိုင်ကြားမိမှာပါသူကတော့လက်ရှိလက်တလောကာလမှာတော့တစုံတရာအကျိုးတော့ဖြစ်နိုင်တယ်ပေါ့နော်ကူနေထွန်းနိုင်ကတော့လက်ရှိတရုတ်နိုင်ငံဒီလောက်ထိတဲတဲဝဝနဲ့မြန်မာပြည်လုပ်ငန်းစင်မှာပတ်သက်လာတာနဲ့ပတ်သက်ပြီးတော့အစိုးပြစ်ပေါ့ဘလို့များတုံ့တက်မိပါလဲ
ဆိုကျွန်တော်တို့မြင်တာကတော့ဘာလို့ဒီတရုတ်ရဲ့အနေအထားကိုကျွန်တော်အချင်းချင်းပြောရင်တော့ကသူအစင်တစားကျွန်တော်တို့ကျင့်သုံးလာတဲ့အဂျွဲထရက်ပေါ့နော်နှစ်ခွဆက်ဆံရေးပုံစံမျိုးကိုအမြဲတမ်းသူတုံးလာတယ်အခုလည်းအဲ့ဒီပုံစံအတိုင်းပဲတုံးတယ်လို့ပဲကျွန်တော်တို့ယူဆတယ်ဟိုတိတ်ကြီးမှတော့ဟိုပြုတ်သူ့အနေနဲ့ဒီပုံစံကိုပြုတ်ပြောင်းလဲမဲ့ပုံစံမျိုးတော့မရှိဘူးခုတော့ကဟိုကြီးကွန်ဂျစ်ပါတီနဲ့ဆက်ဆံရေးအစားကြီးပဲနောက်ပိုင်းရောက်ပိုင်းဖွဲ့ပြီးဆက်ဆံရေးကိစ္စပေါ့နော်နောက်ဆုံးဒီအတွင်းပိုင်းမှာဆိုရင်လည်းဒါအစိုးရကိုဆက်ဆံတယ်လို့ပြောနောက်အစိုးရနဲ့ဆက်ဆံလို့မရအောင်ဆိုရင်ဒီဆက်ဆံခြင်းနဲ့လူပါတီချင်းဆက်ဆံတယ်ဆိုတဲ့ပုံစံမျိုးတွေသူပုံပေါ်ပြီးတော့မှဆက်ဆံလာတာရှိတယ်ပေါ့အဲ့တော့ဒီအခုရေးချမ်းရေးမှာလည်းသူဒီပုံစံအတိုင်းပဲပါလာတယ်အဲပို့ပြီးတော့မှသူပုံကြီးတက်တက်ကြွကြွဖြစ်လာတယ်ဒီတစ်ခါဆိုအရန်တည်လာတယ်ထူတန်မှန်ကိုယ်တိုင်လည်းဆေလွတ်တယ်နောက်အဲလက်ရှိမှာဆိုရင်လည်းပင်လုံနေထောက်ကြည့်တယ်ဆိုပင်မညီလာခံကြီးကအဲအားရစရာမကောင်းမိမဲ့လို့ဒီဘေးရက်ဆွေးတွေ့ပွဲတွေကအကျိုးတန်းမှုရှိတယ်ဆိုတော့အဲအားရစရာရှိတယ်ဆိုတော့အတန်တွေလည်းထွက်လာတဲ့အခါကျတော့သူ့အမိနဲ့ပို့ပြီးတော့အားဆိုင်လောက်ဆောင်နေတယ်လို့မြင်ရတယ်ဒါပေမဲ့ဒီဟာကိုသူဘာကြောင့်လုပ်တယ်လဲပေါ့နော်ခုနဆရာဦးမောင်စုပြောလာတဲ့မှာလည်းပါပါတယ်ဟိုဒီရေဝန်ကုလန်ကြောင့်ကုလန်တော်ဒီဘက်ကစီဝါရေးဇင်းကြံကိစ္စကိုကျွန်တော်ကတော့အဲ့ဒါတက်ဟိုဒီမဲ့လေးပို့ပြီးတော့တွေးကြည့်တယ်ဒီတကယ်တမ်းကဒီရေဝန်ကုလန်ကြောင့်တခုဆိုစီဝါရေးဇင်းကြံကိစ္စလို့ဆိုတာကဒီ spoiler ပေါ့ဒီဖြတ်မြင်းလုံးမဲ့လူမရှိဘူးလောလောဆယ်အနေထားအရကအစိုးရလုပ်မယ်ဆိုလည်းလုပ်လို့ရတယ်တက်စစ်တက်ကလုပ်မယ်ဆိုလည်းလုပ်လို့ရတယ်တန်တာလက်နက်ခိုင်တယ်ဆိုတာလည်းကျူကျူမဲ့လို့ပြောရတယ်ဟိုဒီလိုရှိချင်းနဲ့ပြောလဲဆိုပြောမယ်ဆိုရင်တော့သူလက်ရှိလုပ်နေတဲ့ခြင်းတန်းကြီးကဘယ်လိုပဲဥတည်နေတယ်လဲဆိုတော့ဒီမှာကြီးတဲ့မှာရှိရဲ့အားစုတွေအားလုံးကိုသူကဩဇာလွှမ်းမှုရှိရဲ့သူ့ကိုပြီးခေါ်ရမယ်ဆိုရဲ့ပုံစံမျိုးကိုပဲတွားနေတယ်လို့ကျွန်တော်တော့မြင်တယ်ဒီပုံမှန်မှုဒီလိုပဲကျွန်တော်အစိုးအပြစ်ဘယ်လောက်ကြီးဖြစ်လာနိုင်လဲဆိုတော့ကြည့်စောင့်ကြည့်ရမှာပေါ့လေကျွန်တော်ဒီပိုင်းကတော့ဒီလောက်ပဲပြောချင်ပါတယ်ဗျာ
ကျွန်တော်အဲ့တန်တဲ့ပတ်သက်လို့တစ်စက်သေးမိချင်ပါတယ်ပြောမယ်ဆိုရင်မြန်မာအင်ဒီဂျင်တရုတ်နိုင်ငံကအရင်စစ်စုကာလတစ်လျှောက်လုံးမှာနိုင်ငံတကာကသူ့ကိုပိတ်ဆို့ထားတဲ့ခါကျမှဆက်ဆံတာတရုတ်နိုင်ငံကပဲရှိတဲ့ခါကျတော့တော်လေးမှုခုခဲ့ရတယ်ဒါပေမဲ့အခုချိန်ဒီမှာလည်းပြောမယ်ဆိုရင်မြန်မာညီညာရေးမှာမြောက်ပိုင်းအဖွဲ့တွေကအဓိကကြလို့ဖြစ်လာတယ်ပြောမယ်ဆိုရင်တော့မြောက်ပိုင်းအဖွဲ့တွေနဲ့ပတ်သက်လို့လည်းတရုတ်ကအင်ဒီဂျင်နေစည်းချင်းကတ်နေတဲ့ခါကျတော့တော်လေးဩဇာတက်ရောက်မဲ့သဘောလည်းရှိပါတယ်အဲ့တော့ဘာပဲပြောပြောသူ့မှာဒီအခြေအနေကိုကင်ပြီးတော့မြန်မာညီညာရေးလုပ်ငန်းမှာဝင်လာတယ်ဆိုတဲ့အခါကျမှတရုတ်နိုင်ငံပေါ်မြန်မာနိုင်ငံနေနဲ့ဆက်ပြီးတော့မှီခိုနေရမယ်မှီနေရမယ်အနေအထားမျိုးတွေရောဆက်ကြုံလာနိုင်ပါလား
ဆက်ဒီပြောင်းလဲကျွန်တော်တို့တမိုင်းကိုပြန်ကြည့်ဦးလေးဝင်လက်ထက်ပေါ့နော်ဦးလေးဝင်လက်ထက်ကတော့ကျွန်တော်တရုတ်ကိုဂရင်းချပြီးဒိဋ္ဌာရီသက်ဆိုင်တဲ့ပုံရှိတယ်ဒါပေမဲ့ဖြစ်ဆောင်ွက်ရှိတဲ့ချင်းနောက်ပိုင်းကျတော့တရုတ်ပေါ်မှာလုံးလုံးမှီခိုအားထားသွားတယ်ဒါပေမဲ့အဲ့တော့ကလည်းတတိယသက်ဆိုင်တဲ့အနေအထားမျိုးတွေရှိတယ်နောက်ဆုံးဒီ2020နောက်ပိုင်းပြုရင်ပြောင်းလဲဖြစ်စဉ်ကိုကျွန်တော်တို့ကပြန်ကြည့်မယ်ဆိုရင်တော့ပေါ့လေတရုတ်ကိုမှီခိုအားထားနေရတဲ့ဒေတာနဲ့ရုံးချက်နိုင်အောင်ကြိုးစားတဲ့အစိတ်အပိုင်းတစ်ခုလည်းပါဝင်တယ်။ဆိုတော့အခုလက်ရှိအခြေအနေပါကြောင့်အဲ့ဒါနဲ့ပြောင်းပြန်ပြန်ဖြစ်သွားပြီးတော့မှဥပမာမြန်မာနိုင်ငံနဲ့ပတ်သက်တဲ့နိုင်ငံတွေမှာအံဆက်ကြတစ်ခုရှိတာကရခိုင်ကိစ္စကြီးကကျွန်တော်တို့ကအရန်ကြီးကိုကြီးလာတဲ့ issue တစ်ခုဖြစ်လာတယ်။ဒီမှာကုလသမဂ္ဂလည်းရင်းကောင်စီနဲ့ဒီလိုအနာမတူကလည်းပိုင်ချားတဲ့တရုတ်ကိုအဲ့ဒီပုံမှာလည်းအလိုနဲ့သွားပြီးတော့မှီခုန်ရဖြစ်တဲ့အချိန်မှာပဲနောက်ကပြည်သူပြည်သားတစ်ခုဖြစ်တဲ့မြောက်ပိုင်းကြီးကဒီမြောက်ပိုင်းကြီးမှာလည်းတရုတ်ကိုပဲ တော့ပြီးတော့မှတယောက်ကလည်းဒါကိုအချင်းကြီးဒီအချင်းကြီးကိုသူကလက်တွေ့တကျကိုသူအတုံးချပြီးတော့မှဒါဝင်လာတဲ့တဘောပေါ့ဆိုတော့ဆက်ကြောင့်ဘယ်တော့ဖြစ်လို့နိုင်မလဲဆိုတာကတော့အကိုင်ကန်ချင်းတွေပေါ်မှာပဲကျွန်တော်မူတည်တယ်ကျွန်တော်တို့ပြည်ရင်းအကိုင်ကန်ချင်းတွေပေါ်မှာမူတည်တော့အခုလောလောဆယ်ကတော့တယောက်ကတော့တွန်းတယ်ကျွန်တော်နောက်ဆုံးကျွန်တော်ပြောမယ်ဆိုရင်တော့ NCA ကိုလောက NCA ပြင်ပလမ်းကြောင်းတစ်ခုကိုစဉ်းစားနေရတာကနေအခုလောပိုင်းအဖွဲ့တွေက NCA လမ်းကြောင်းလေးကိုလမ်းကြောင်းပေါ်မှာလည်းနေတင်ကြီးနဲ့သဘောမျိုးလေးတွေပြောလာတွေ့ရတဲ့အခါကျတော့သူ့ရဲ့ဟာကဘယ်လောက်ထိတယောက်ကဘယ်လောက်ထိစွမ်းမိုးနိုင်တယ်လဲဘယ်လောက်ထိတွန်းအားပေးနိုင်တယ်လဲတော့တေးကြတာကတော့ဒီနေ့မှာရှိနေတဲ့သူတွေကအတိုင်းအတာလက်မှတ်ကြတယ်တိရုံနဲ့ဘယ်လိုပဲညှိနှိုင်းနေဆိုသူတို့ကဒီနေ့မှာပဲရှိနေတဲ့သူတွေဖြစ်တဲ့အတွက်ကြောင့်ဒီနေ့နဲ့ပဲတက်ဆိုင်တဲ့သူတွေဖြစ်တဲ့အတွက်ကြောင့်ဒီနေ့ကဒီကိုယ်တိုင်ကစိတ်လိုလက်ရဖြစ်လာတာလည်းကိုပြီးတော့မှတက်ရောက်မှုရှိနေတယ်လို့ကျင်တယ်တိရုံရဲ့ယူရချက်ကတော့ကျွန်တော်အစောပိုင်းကပြောတယ်လို့လည်းအစုဖွဲ့တိုင်းအစုဖွဲ့တိုင်းကသူ့အပေါ်မှာမှီခိုးနေစေချင်တယ်သူ့အပေါ်မှာအားထားစေချင်တယ်အဲ့ဒီအနေထားလည်းအခုချိန်မှာဖြစ်နေပြီသူရဲ့ဩဇာကလည်းအရင်စိတ်ဆိုးရလက်ထက်နေတော့မတူပါဘူးဒီချိန်မှာတိရုံမကောင်းကြောင်းပြောဖို့ပြောတဲ့လူတော့အတော်လေးသွားပြီဆိုတဲ့အခါကျတော့သူ့ရဲ့ဩဇာအာဏာကတော့သူ့အရင်ဆိုးရလက်ထက်နေတဲ့မြန်မာပြည်မှာပုံပြီးတော့တက်ရောက်မှုရှိနေတယ်နိုင်ငံရေးရဩဇာအာဏာမှာတက်ရောက်မှုရှိနေတယ်လို့ကျွန်တော်မြင်တယ်သူကလည်းဒီအချိန်မျိုးပဲသဘောကျတယ်ဒီအချိန်မျိုးပဲလူချင်တယ်လို့ယူဆတယ်အဲ့ဒီအခြေအနေဒီအတိုင်းမျိုးသူဆက်ရှောက်နေလို့ကျွန်တော်မြင်ပါတယ်
ဒီလက်ရှိမြန်မာစစ်တပ်ပေါ်မြန်မာတပ်မတော်နဲ့ပတ်သက်လို့ကရောသူနားချနိုင်မလို့ထင်ပါလားခင်ဗျဒီငင်းငင်းနဲ့ပတ်သက်လို့ပဲဖြစ်ဖြစ
်ကျွန်တော်အမြင်ပေါ့ကျွန်တော်တခြားကျွန်တော်ပြောလို့မရတဲ့အခန်းကဏ္ဍတွေရှိပါတယ်အဲ့ဒီအခန်းကဏ္ဍတွေနေထားရဆိုရင်တပ်မတော်ကလည်းတရုတ်ကိုကျွန်တော်ထင်တယ်ဆက်ပြီးတော့မှဒီလိုတတိအနေထားနဲ့တော့ဆက်ဆံလိမ့်မယ်အဲ့ဒီအတွက်ကြောင့်မို့လို့နားချနိုင်မလားဆိုတာကတော့ကျွန်တော်တော့ရန်လို့ပြီးတော့မယုံကြည်နိုင်ပါဘူးဗျဟိုတရုတ်ကိုအပြေးဝနားချနိုင်မလားဆိုတဲ့ကိစ္စပေါ့နော်တရုတ်ကပဲအစိုးရကိုအပြေးဝနားချနိုင်မလားတရုတ်ကတက်မလို့အပြေးဝနားချနိုင်မလားဆိုတဲ့မိခွန်းတွေအတွက်ဆိုရင်တော့ကျွန်တော်အနေနဲ့ရန်တုံးပြည်ဒီဟာဖြစ်နိုင်လိမ့်မယ်လို့တော့ကျွန်တော်ယူဆပါဘူးဗျ
ဟုတ်ကဲ့ခင်ဗျကုမမောင်စိုးရကုနေထုံးနိုင်ကိုလီလိုက်ပေါ်မှာခဏနေပြီးအောင်ခင်ဗျကျွန်တော်တော့ရှင်နေချိုးဖိတ်ခေါ်ချင်ပါတယ်ကျွန်တော်ပြန်ဆုံးကုလွန်းဆောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျကုလွန်းဆောင်ကလက်ရှိကချင်းငင်းငန်းရေးလှုပ်ရှားမှုကော်မတီမှာလည်းပါတယ်လက်ရှိကချင်းမှာဖြစ်နေတဲ့စစ်ပွဲတွေနဲ့ပတ်သက်လို့ငင်းငန်းရေးလှုပ်ရှားနေသူတူလည်းဖြစ်ပါတယ်ခင်ဗျအဲ့တော့ကုလွန်းဆောင်ကိုကျွန်တော်ကကုလွန်းဆောင်အမည်မပြောခင်မေးမြန်းတာမလုပ်ခင်ကျွန်တော်ကုလွန်းဆောင်အမည်အရင်ဆုံးမေးချင်ပါတယ်တရုတ်နိုင်ငံကအခုလိုမျိုးမြောက်ပိုင်းကိစ္စတွေမှာဂျာဝင်ညှိနှိုင်းလာတဲ့ကိစ္စနဲ့ပတ်သက်လို့ကုလွန်းဆောင်ဘယ်လိုများမြင်ပါလဲခင်ဗျ
ဟုတ်ကဲ့ဒါကတော့တစ်သက်ကကျွန်တော်တို့ဒီတချင်တိုင်းဒါတယောက်အနေနဲ့ကျွန်တော်တို့ဒါလည်းလည်းနဲ့ကျွန်တော်တို့ကြိုးဆိုပါတယ်ဒီဒီနိုင်ငံကနေကျွန်တော်တို့မြန်မာပြည်ငင်းချမ်းရေးဒီဆောင်မဖြစ်စဉ်ပေါ်မှာတက်တက်ချွတ်ချွတ်နဲ့ကျွန်တော်တို့ပါဝင်လာတာဒါဖြစ်တင်တာကြာပြီလို့တောင်းမှကျွန်တော်မြင်မိပါတယ်ဒါမှလည်းတစ်သက်ကပြောမယ်ဆိုရင်ဒါကစေတနာအမှန်နဲ့ဖြစ်စေချင်တဲ့ဒီမြတ်တာဘောစံတာနဲ့မဟုတ်ပဲနဲ့တစ်သက်ကချီအားပုံတံနဲ့လုပ်နေတယ်လို့ကျွန်တော်တို့အဲ့လိုမျိုးမြင်မိပါတယ်အဖြစ်လည်းလဲဆိုရင်ကျွန်တော်တို့ဒီဇွန်လ9ရက်နေ့မှာကျွန်တော်တို့ဒီအခုတရုတ်တန်နမတ်ဟောင်လင်းရဲ့ကျွန်တော်တို့သူတို့ဒီရန်ကုန်ဆန်ယုံမှာကျွန်တော်တို့တွားပြေဆုံးတဲ့အချိန်မှာသူကကျွန်တော်တို့ဒီအချင်းချင်းတွေကို MCA ထိုးရမယ် MC ခင်ဗျားတို့အချင်းချင်းဒီ MCA ထိုးရမယ်ဆိုပြီးဒီ MCA ထိုးဖို့ပဲတိုက်တွန်းတဲ့ပုံစံတည်းကျွန်တော်တို့မြင်နေရတယ်ဆိုတော့တစ်ခါတည်းပြန်ကြည့်နေဆိုရင်ကတော့ဒီတရုတ်နိုင်ငံရဲ့ကျွန်တော်တို့ဒီမြန်မာပြည်ရဲ့ငင်းချမ်းကြီးအခန်းကဏ္ဍမှာအင်မတန်အရေးကြီးတယ်လို့ကျွန်တော်တို့ဒါကျွန်တော်တို့လည်းမှတ်ယူပါတယ်ယုံရဲယုံကြည်ပါတယ်တရုတ်နိုင်ငံနဲ့ဒီတက်တက်ချာချာပေါဝင်တာကိုလည်းကျွန်တော်အများကြီးကျေးဇူးတင်တယ်ဒါမှလည်းအခုတရုတ်နိုင်ငံအနေနဲ့ကျွန်တော်တို့အခုသူ့ရဲ့ဒီမြန်မာပြည်ရဲ့အထူးသဖြင့်ကျွန်တော်တို့ကချင်ပြည်နယ်မှာစစ်ပွဲတွေဆက်တိုက်ဆက်မတော်ဘက်ကနေအင်တာနက်ထိုးစစ်ဆင်မှုတွေဖြစ်နေတဲ့အချိန်တော်တွင်းမှာကျွန်တော်တို့ဒီစီးပွားရေးဆိုင်ရာကျွန်တော်တို့ investment တွေဒီစမှုစုံမြင်းတင်နာမျိုးနဲ့တွင်အတော်တွင်းမှာစမှုစုံစီမံကိန်းဧက9000ကို data company နဲ့ရှင်းလင်းတိုင်တူမှုမရှိတဲ့နဲ့ဒီတရုတ်အစိုးရနဲ့ကျွန်တော်တို့ဒီမြန်မာပြည်အစိုးရနဲ့ MOU ထိုးတဲ့ကိစ္စတွေပြီးရင်ကျွန်တော်တို့ဒီကချင်ပြည်နယ်မြင်းတင်နာမျိုးမှာတရုတ်မြန်မာဆက်ဆံရေးရုံးတွေကိုကျွန်တော်တို့ data company ခေါင်းဆောင်တွေနဲ့ဘာမှရှင်းလင်းမှုမရှိတဲ့နဲ့နေပြီးတော့ဘ ਹੁ အစိုးရနဲ့ပဲရှင်းပြီးမှတရုတ်မြန်မာဆက်ဆံရေးနဲ့ဆက်ဆံရေးကျွန်တော်တို့ဒီရုံးပုံစံနဲ့ကျွန်တော်တို့ဖွင့်ခဲ့တာတွေပြီးရင်ကျွန်တော်တို့ဒီ data company ရဲ့လူခွင့်ရေးပြဿနာတွေကိုကျွန်တော်တို့တုံ့ပြန်မှုတွေစုံတရာကျွန်တော်တို့မရှိပဲနဲ့ကျွန်တော်တို့ဒီရှစ်သက်ရေးရကိုလည်းကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်အထူးသဖြင့်ကျွန်တော်တို့ဒီတရုတ်နိုင်ငံနဲ့ဆက်ဆက်တဲ့မြန်ဆက်ဆက်ဆက်တဲ့ပြည်အငားမှိုင်တွေမှာပဲရှိဖြစ်တဲ့အချိန်မှာပဲတရုတ်တန်ယုံတက်ကနေစုံတရာတုံ့ပြန်မှုရှိပဲနဲ့ကျွန်တော်တို့တခြားကျွန်တော်တို့အခြားဒေသတွေမှာကျွန်တော်တို့အချိန်ပြင်းနေဒါမှမဟုတ်ဒါကအနားပြားမှာတမတော်ဘက်ကနေထိုးစစ်ဆင်မှုတခြားတွေရှိလာတဲ့အချိန်မှာသူ့ဘက်ကနေတစုံတရာတုံ့ပြန်မှုတွေမရှိတာတော့ကျွန်တော်တို့တော်တော်လေးဝမ်းမြေမိပါတယ်။ဒါတော့ဒီကျွန်တော်တို့မြန်မာပြည်ရဲ့ 那是民生业务嘛，你们干不多。也看看到哈，因为大妈也爸爸，是吧？这有内安来这条路的，你妈毕业，困难下路村里的路没有这条路，这有内安大道，大英大的古迹，这条路你妈这么多古多来讲，你妈毕业收下古多来讲，大英大的那感觉讲，大英大的古迹都在讲你，东阿北那路这条路啊，拥挤吧的，那招募你妈的，你妈人生也比少木过嘛，这有比收下奶奶这条路，奶奶奶奶他比嘛。ကျွန်တော်တို့ဒီ data ခံတိုင်းဒါဒီဒီအလုံးပူပေါင်းပါဝင်နိုင်တဲ့အနေအထားတွေကိုလည်းဒီကျွန်တော်တို့အရေးကြီးတဲ့အမတော်အစိုးရဒီတိုင်းကလည်းနဲ့ကံကြီးချားတဲ့မှာကျွန်တော်တို့ဒီအစိုးရအနေနဲ့တော့လည်းကောင်းတိုင်းအသည့်တမတော်အနေနဲ့တော့လည်းကောင်းတိုင်းကလုံးအပြည့်အခက်ရရှိရေးကိုကျင်းရပေးချေပြီးမှကျွန်တော်တို့ဒီမတရားအတင်းတွေကိုကျွန်တော်တို့ကတရားဝင်ထုတ်ပြန်ပြီးဒီဒီဒီအလုံးပူပေါင်းပါဝင်နိုင်တဲ့ငင်းချိုင်းရဲ့အချင်းချင်းကိုပွင့်လင်းမြင်တာထင်တာတဲ့အလုံးကျွန်တော်တို့ဖွင့်ရင်းချပါတော့ဒီနာအမှန်နဲ့အလုံးinclusive ဖြစ်နိုင်အောင်ကျွန်တော်ဖန်တီးပေးနိုင်ကြတော့ပုံမှန်တင်တော်မလို့ကျွန်တော်အဲ့လိုမျိုးမြင်မိပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ဟိုဟာလေးကိုမောင်ဆိုးကိုအရင်ဆုံးမေးချင်ပါတယ်ခုနကမြောက်ပိုင်းအဖွဲ့ရင်းနဲ့ပတ်သက်လို့ပါပဲမြောက်ပိုင်းအဖွဲ့ရင်းကိုတရုတ်ကနေပြီးတော့တစုံတရာဖိအားပေးပြီးတော့ NCA လက်မှတ်ထိုးခိုင်းတယ်နောက်တစ်ခုကမြန်မာနိုင်ငံထဲမှာသူတို့နေပြီးတော့မှညီလာခံတက်တုံးကလည်းဇင်းစာရှင်းလင်းပွဲလုပ်မယ်ဆိုတော့တရုတ်ဘက်ကနေပြီးတော့မလုပ်ဖို့တားတယ်လို့လည်းသိရတယ်ကျွန်တော်တို့ကသတင်းကြားတာပေါ့နော်အတီးပြုတ်ချက်တော့လုံးလို့တော့မရပါဘူးနောက်တစ်ခုကလက်ရှိမြောက်ပိုင်းဖွဲ့တွေလာတဲ့အချိန်မှာလုံခြုံရေးအစသူတို့ခေါ်လာတဲ့အချိန်မှာတရုတ်နိုင်ငံတာဝန်ယူပြီးတော့ခေါ်လာတယ်လို့သိရပါတယ်ခင်ဗျာမြောက်ပိုင်းဖွဲ့တွေနဲ့ပတ်သက်လို့တရုတ်ဩဇာဘယ်လိုများရှိပါလဲခင်ဗျာဟယ်လိုကုမောင်ဆိုကြပါလားဟယ်လိုဟုတ်ကဲ့ကုမောင်ဆိုကြပါလားခင်ဗျ
ာ
ဟုတ်ကဲ့ကြားပါပြီကြားပါပြ
ီ
ဟောခုနကျွန်တော်မေးတဲ့မေကွန်လေးတစ်ချက်ပြပြပါဦးခင်ဗျမြောက်ပိုင်းအဖွဲ့ရင်းနဲ့ပတ်သက်လို့တရုတ်ရဲ့ဩဇာဘယ်လောက်ပြန်အတိုင်းအတာရှိပါလဲ
မြောက်ပိုင်းအဖွဲ့ရင်းနဲ့ပတ်သက်လို့တရုတ်ဩဇာဆိုတာနဲ့ဆိုတာတဲ့မြောက်ပိုင်းအဖွဲ့ရင်းနဲ့မြောက်ပိုင်းအဖွဲ့များသည်ညစာတရုတ်နဲ့ဆက်တရုတ်တစ်ချက်မှရှိပြီးတော့နေလူကဆက်ဆံရေးတွေရှိတဲ့အတွက်တရုတ်နဲ့ကင်းလို့မရဘူးလို့ပြောရမှန်ပါတယ်ခင်ဗျအဲ့လိုနေထားအောင်မှာဒီမြောက်ပိုင်းအဖွဲ့ကငင်းငင်းလုပ်ငန်းစီကိုတွန်းလာတယ်အစီအကုန်ကိုတွန်းလာတယ်ဆိုတာနဲ့ပတ်သက်ပြီးတော့မြောက်ဖွဲ့ဖွဲ့လေးရဲ့တုံ့ပြန်မှုကလည်းပဲတရုတ်ပြောတဲ့ခေါင်းငိမ့်ငယ်အဆင့်မှာတော့မရှိပါဘူးအဆိုလိုတာကတော့ NC ထိုးနဲ့ပတ်သက်လို့ဝါရဲ့တုံ့ပြန်မှု SSB ရဲ့တုံ့ပြန်မှုဆိုတာတော့သတင်းတွေမှာကျွန်တော်တွေ့ရပါမှာ KN ရဲ့တုံ့ပြန်မှုအစစီအဖွဲ့အပေါင်းစုံအသီးသီးရဲ့တုံ့ပြန်မှုတွေတွေ့ရမှာပါအဲ့တော့ကျွန်တော်တို့က welcome ကြိုးစားတာတစ်ခုကတော့တရုတ်အနေနဲ့ဤသူ့နယ်စပ်ချက်မှာစစ်ပွဲတွေမဖြစ်စေခြင်းနဲ့အတွက်ကြောင့်မလို့ပြည်ရင်အေးချမ်းစေခြင်းနဲ့အတွက်ကြောင့်မလို့သူ့ရဲ့ OVO အကျိုးစီးပွားအတွက်ပဲဖြစ်စေနော်ပြည်ရင်စေခြင်းနဲ့အတွက်မြောက်ငင်းငင်းကိုတွန်းပို့တွန်းဖြစ်စေခြင်းနဲ့ဆိုရင်ဘာဒီအခြေအနေကိုမှန်မှန်ကန်ကန်လေးသုံးသပ်ပြီးတော့တကယ်ရှိတဲ့ဒီနောက်ပိုင်းအဖွဲ့တွေလက်ခံနေတဲ့အခြေအနေတမန်တော်ကသူကလက်ခံနေတဲ့အခြေအနေတခုကိုဖန်တီးပြဖို့လိုအပ်မယ်လို့ထင်ပါတယ်ဟိုတစ်ဖက်သက်တွန်းပို့လာတစ်ဖက်သက်ဖိအားပေးတယ်ဆိုတာမျိုးကတော့ကျွန်တော်အမြင်ကတော့ပြဿနာကိုဖြစ်ရှင်းနိုင်နိုင်မယ်လို့မထင်ပါဘူးခင်ဗ
ျဟုတ်ကဲ့ကျေးဇူးပါခင်ဗျကျွန်တော်တို့အချင်းနောက်တူလေဒီလိုင်းပေါ်ရောက်နေလို့ပါဥတ္တမောင်ဆွေးနွေးလို့ရပါတယ်မင်းများကြီးမင်းများလို့ရပါတယ်ဥမောင်မောင်ဆွေးရှိပါလေဥနေထွန်းနိုင်ရှိပါဟုတ်ကဲ့
ဟုတ်ကဲ့ကွန်ဒီဝါဆိုတာကအခုတိုင်းစားတော့ဟုတ်ပါတယ်တကယ်ဝါအနောက်မှာအုပ်ချုပ်နေတာဒီဝါပြည်နယ်ထဲမှာတရုတ်ရဲ့အရာရှိတွေနောက်ဝါပြည်နယ်မှာရှိတဲ့လူကြီးတွေတရုတ်ပြည်ထဲမှာသူတို့ဘန်းတွေမှာဆက်ရပါတယ်ကုမ္ပဏီတွေပါတယ်ဘွားဆိုတာတိုင်းစားပါလူနည်းစုပါဆိုတာလူနည်းစုကိုသူကအကြောင်းခံနေတာပါနောက်တစ်ခုကကျွန်တော်ဒီရှမ်းပြည်တချလိဘက်မှာလည်းဟာလာကျွန်တော်တို့ခု2000ပတ်ဝန်းကျင်မှာလည်းတချလိနဲ့ဒီမိုင်းဆက်ကြားမှာ SSC နဲ့မျိုးတိုက်ထုတ်ပြီးတော့ဘွားဆိုရဲ့ဖလုတ်ချခဲ့အဲ့မှာလက်ရှိသူတို့ကဘွားဆိုတာပြောတာလက်ရှိအပေါ်တရုတ်တွေပါဒီတနေ့လည်းနေပြည်တော်လာတော့လည်းမိတ်ဆွေဟာလာတရုတ်စကားပြောတော့လာဘွားစကားပြောတော့အကုန်လုံးလည်းကြားပါနောက်တစ်ခုကဒီတချလိနားမှာရှိတဲ့ဆန်းဦးကတိုက်ထုတ်တယ်အခုဟလာကျွန်တော်ရခိုင်ပြည်နယ်မှာရှိတဲ့ဟလာဟိုဒိုးညက်ခေါ်ပေါ့ဘင်္ဂလီခေါ်ပေါ့ဒါသူတို့အကုန်လုံးရှင်းနေပြီတော့သူတို့ဖယ်လိုက်တယ်သူတို့ကအဲ့ဒါကိုပြီးဟလာ UN မှာဟလာကျွန်တော်ဒီကုလသမဂ္ဂမှာသူတို့ကဗီဒီယိုအာဏာသုံးတယ်ဒါကြောင့်ဟိုဒီတရုတ်ဒီပတ်ဝန်းကျင်နဲ့ဇက်ဒီမှာတရုတ်ဟိုအာကိုဗီတိုးတက်လာဆိုတာနိုင်ငံမတွေ့သေးပါဘူးကျွန်တော်လာအောင်ရှိမယ်ဟလာဟိုဒီနေ့ကနေဇက်လက်ရှိတယ်ဒီပတ်လက်ရှိတယ်မတိုးတက်ပါဘူးသူ့ရဲ့ level ကြီးအုပ်ချုပ်မှုပါလို့ဟုတ်ကဲ့ကောဒီလောက်ပါပဲ
ဟုတ်ကဲ့ဥတ္တမုံကျေးဇူးပါခင်ဗျာဒါကတော့တော်ရှင်တယောက်ရဲ့အမြင်ဖြစ်ပါတယ်ခင်ဗျာကျွန်တော်ကိုနေထွန်းနိုင်ကိုပဲဒီတိုးနဲ့ပတ်သက်လို့တစ်ခုလေးမေးချင်ပါတယ်ခင်ဗျာ လက်ရှိမြန်မာနိုင်ငံခုနကကုနေထွန်းနိုင်ပြောသွားတဲ့အထက်မှာနိုင်ငံရေးရပါတစုံတရာဩဇာရှိလာနိုင်တယ်ဆိုတဲ့သဘောပြောသွားတာတွေ့ပါတယ်ခင်ဗျာအဲ့တော့လက်ရှိ NLD အစိုးရရဲ့တရုတ်နိုင်ငံနဲ့ပတ်သက်လို့ဆက်ဆက်မှုနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ချင်ပါလဲ
ဆက်တူဒီအားလည်းပြည်ရဲ့ကာလဟိုဖြစ်စဉ်တွေကျွန်တော်ပြန်ကြည့်ရင်တွေ့နိုင်တယ်နောက်တစ်ခုကဒီနိုင်ငံတော်အစိုးရရဲ့ဒီတွားနေတဲ့ခီးတွေဒီအစ်မညာရှိတွေတွားနေတဲ့ခီးတွေကြည့်လိုက်ရင်ဒီတရုတ်နဲ့တော်တော်ကြီးကိုအဖြစ်ဖြစ်ဒီနိုင်ငံတကာမျက်နှာမှာရင်ဆိုင်လို့ဆိုရင်တော့ဒါဒီဟိုင်းကြီးကိစ္စနဲ့ပတ်သက်လို့ပေါ့နော်ဒါအကျိုးကြီးပါအနေနဲ့ငင်းငယ်ဖြစ်စီရန်ထပ်ပါလာတော့ဒီနေ့မှာကျွန်တော်တို့နည်းနည်းလေးသတိပြုတင်တာကတော့နိုင်ငံရဲ့အချုပ်အခြာအာဏာပေါ့နော်ကျွန်တော်တို့အများအားပြောလို့ရှိတဲ့ကိစ္စပါပဲဆိုတော့ဥပမာအတိကျွန်တော်တို့ကဒီ JMC ပေါ့အဖြစ်ကပ်ပြီးရတိုက်ခိုက်မှုရစဲသူအားဆောင်ကြီးကော်မတီပေါ့အဲ့ဒီမှာဆိုရင်ကျွန်တော်တို့ကဒီနိုင်ငံသားတွေအပေါင်းပတ်သက်မှုကိုဒါတက်မဘက်ကလည်းသဘောမကျဘူးကျန်တဲ့လူတွေကသဘောမကျတဲ့သူတွေရှိတယ်ပေါ့နော်အဲဒါဆိုရင်ဒီလိုကကြတော့သုံးစားတိုင်းသူကသုံးစားတိုင်းနေပြီးတော့ကျွန်တော်တို့ဝင်လာတယ်အဲဒီရောက်ပိုင်းအဖွဲ့တွေသူတွေ့နေတယ်ပဲသူစီစီနေနောက်ဆုံးဖိတ်စာအစားသူကသင်ပို့လာမျိုးပေါ့နော်ဆိုတော့ရောက်လာတယ်ဆွေးနွေးကြတယ်အဲ့ဒီမှာလဲကျွန်တော်တို့ဘာဆုံးရှုံးတာကိုကျွန်တော်တို့တတိယလဲဆိုတော့မီဒီယာတွေသူဟိုဝင်ပိတ်ပင်လိုက်တာတွေတားမြစ်လိုက်တာတွေရှိတယ်ဒါကမီဒီယာတစ်ခုဆုံးရှုံးသွားတယ်ဆိုတာတစ်ခုကျွန်တော်တို့ကြည့်ရတယ်နောက်တစ်ခုကဘယ်သူနဲ့တွေ့မှာလဲအဲဒီဒီဘယ်သူနဲ့တွေ့မှာလဲဒီကိုယ်စလေဒီပေါ့အမြောက်ပိုင်းကိုယ်စလေဒီဘယ်လိုလဲတွေ့မှာလဲဘာလို့မှာလဲအကုန်လုံးကိုသူတို့ကသိချင်နေတယ်အဲတရင်အချက်လက်နေတယ်သူတို့ကပဲကင်ဆွဲထားတယ်ပေါ့နော်ဒီဟာကအဲကျွန်တော်တို့ရင်းရှင်းဆက်သွားမယ်ဆိုရင်ဒါတွေကအရန်တိပြောင်းနေကိစ္စတွေတင်လာတယ်ဥပမာအမြောက်ပိုင်းအဖွဲ့ရင်းနဲ့ဆိုရင်မီဒီယာနဲ့ကောင်းကောင်းသူတို့တွေ့နိုင်တဲ့အနေအထားမျိုးမရှိခဲ့ဘူးအဲတရင်ကချင်းလွဲတွေလည်းသူတို့မလုံနိုင်ခဲ့ဘူးလုံမယ်ဆိုရင်မလုံနိုင်ခဲ့တာပေါ့နော်အဲ့ဒီအနေအထားလေးတွေကျွန်တော်တွေ့ရတယ်ဒါနေပြီးတော့ဥပမာဟိုတယ်ဆိုလဲဒီဟိုဘာလဲဟိုတယ်ဒီတရုတ်ရဲ့ဟို finally တခုလို့တော့ဖြစ်သွားတဲ့အနေအထားမျိုးလောက်ရှိတယ်။ဒါတွေကကျွန်တော်တစ်ဖက်ဖက်ပြန်ကြည့်ရင်တချို့ချာအာဏာနဲ့တွားပြီးတက်ဆိုင်နေတယ်ပေါ့နော်။ဆိုတော့ဒါမျိုးလေးကျွန်တော်တို့သတိထားဖို့လိုလိမ့်မယ်။တခုကတော့ကျွန်တော်တို့တိုးတက်မှုရှိတာတိုးတက်မှုဆောင်ကျင်းနိုင်ရင်တော့ကောင်းတယ်။ဒါဆိုတစ်ဖက်မှာလည်းအဲ့ဒီတိုးတက်မှုကကျွန်တော်တို့အချို့ချာအာဏာနဲ့လဲရအောင်ဆိုရင်တော့ဒါကျွန်တော်တို့အတွက်ဆွေးနွေးကြကောင်းတဲ့ကိစ္စတစ်ခုလည်းကျွန်တော်မြင်ပါတယ်။
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဓာတ်ရိုက်လီလိုက်အစီအစဉ်အချိန်လေးဆစ်တော့လို့ပါ။အဓိကပါဝင်ဆွေးနွေးပေးတဲ့ဥမမောင်စိုးဦးနေထွန်းနိုင်နဲ့တော်ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဓာတ်ရိုက်လီလိုက်အစီအစဉ်ကျွန်တော်တို့ဒီမှာပဲကျန်နာကြပြပါခင်ဗျာ။အားလုံးကျေးဇူးတင်ပါတယ်။
တနင်္လာနေ့စီစဉ်ထုတ်လုပ်ရမှုမဆုမွန်တို့တင်ဆက်ထားတဲ့ဒိုင်းလေးလိုင်းစီစဉ်ကိုတော်တော်ရှင်နေနာဆင်ခဲ့ကြတာဖြစ်ပါတယ်။ဒိုင်းလေးလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနေ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်ရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ခိုက်ထင်ရှားပေးပါလိမ့်မယ်
။ဖင်လန်နိုင်ငံဟဲဆင်ကီမြို့တော်မှာရုရှားသမ္မတပူတင်နဲ့တွေ့ဆုံဆွေးနွေးမှုကသိပ်ကောက်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နှောက်ယှက်ခဲ့ပါတယ်ဆိုတော့အမေရိကန်ထောက်လှမ်းရေးအတိုင်းအဝိုင်းရဲ့ကောက်ချက်ချထားတာထက်ရုရှားဘက်ကဝင်မဆွတ်ခဲ့ပါဘူးလို့ညင်လိုက်တဲ့ရုရှားသမ္မတဗလာဒီမီယာပူတင်ဘက်ကယက်တီလိုက်တာကြောင့်ဝေဖန်မှုတွေနဲ့ကြုံတွေ့နေရတဲ့အမေရိကန်သမ္မတထရန့်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒါပေမဲ့လို့လဲ Republican ကအောက်လွှတ်တော် Republican ခေါင်းဆောင်လွှတ်တော်သဘာပတိ Paul Ryan ကတော့ရှင်းရှင်းပြောပါမယ်။ကျွန်တော်တို့ရွေးကောက်ပွဲအပေါ်မှာရုရှားတို့ဝင်ရောက်နှောက်ယှက်ခဲ့တယ်လို့ပြောဆိုလိုက်ပါတယ်။ American သမ္မတ Donald Trump နဲ့သတင်းအချက်လက်အပေးယူလုပ်ခဲ့တာမျိုးမရှိဘူးလို့ရုရှားသမ္မတ Vladimir Putin ကညင်းဆိုလိုက်ပြီး2016ခုနှစ် American သမ္မတရွေးကောက်ပွဲအပေါ်ရုရှားကဝင်မှွေခဲ့တယ်ဆိုတာဟာလည်းလုံးဝအတိတ်ပဲမရှိဘူးလို့ပြောဆိုလိုက်ပါတယ်။ Fox News နဲ့ Season တင်ဆက်သူ Chris Wallace နဲ့အချိန်အနည်းတွေ့ဆုံမေးမြန်းခန့်အတွင်းရုရှားသမ္မတပူတင်ကအခုလိုပြောဆိုသွားတာဖြစ်ပါတယ်။ American မြို့သား Rifle အသင်းနဲ့ထဲထဲဝင်ဝင်ပတ်သက်မှုရှိအောင်ချင်းကပ်ခဲ့တဲ့တနက်ကန်ဆောင်ခွင့်အရေးလှုပ်ရှားသူအဖြစ်ပြောဆိုထားသူရုရှားနိုင်ငံသားတဦးကို American ပြည်ထောင်စုအတွင်းရုရှားစိုးရရဲ့ဩဇာစိတ်ဝင်ရေးလုပ်ငန်းစဉ်အဖြစ်နဲ့နိုင်ငံရေးအဖွဲ့အစည်းတွေတဲထိုးဖောက်ဝင်ရောက်ဖို့လျှို့ဝှက်ကြံစီမှုနဲ့မနစ်တင်းနှလာနေတုန်းကဆွဲချက်တင်လိုက်ပါရရှင်
။ဒီရင်ကြီးစကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာပါ။ဒီညတစ်စီစဉ်ထုတ်လွှင့်မှုကတော့မတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ပီတာဟန်နီဖြစ်ပါတယ်။ကျမအီတန်စမရှင်။ View America သမနက်ဖက်မြန်မာဘာသာစီစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00နာရီခန့်အထိလိုင်းတူမီတာ24/40/48/50ပြင်လိုင်းလက်မီတာ190တို့ကနေလည်းထိုက်ဖိုင်ယူနာဆင်နိုင်ပါတယ်။ View ကိုနားဆင်လို့အားလုံးကိုထူးပဲကျေးဇူးတင်ပါတယ်။သောတာရှင်ပေါင်းကောင်းမွန်ကြခြင်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington. Welcome.